Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA မြန်မာကန်တန်ရဲ့2020ခုနှစ်ဇူလိုင်လ6ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းဒိုမီတာ24/40/50နဲ့လိုင်းလမ်းမီတာ190ဒုကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ဒီမနက်ခင်းသတင်းတွေကိုကိုမျိုးစင်စံနဲ့အတူပြောပြသွားမှာဖြစ်ပါတယ်။ဒီဥက္ကဋ္ဌကကိုရိုနာဗိုင်းရပ်စ်စပြစ်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့အခုချိန်ထိဒီကမ္ဘာလုံးမှာသေဆုံးသူပေါင်းအနည်းဆုံး 53,000 ကျော်ရှိနေပြီဖြစ်တယ်လို့ AFP သတင်းဌာနကတရားဝင်စုဆောင်းရရှိတဲ့စာရင်းတွေမှာဖော်ပြပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့လူနာ 13,400 ကျော်ရှိနေပါပြီ။အဲ့ဒီထဲကမှပြန်လည်သက်သာသူ 6,000 နီးပါးရှိပါတယ်။စနေနေ့တရက်ထဲမှာတင်ဒီကမ္ဘာလုံးကိုဗစ်ကြောင့်သေဆုံးသူပေါင်း 4,200 ကျော်ရှိခဲ့ပြီးကူးစက်မှုအသစ် 38,200 ကျော်နဲ့စံချိန်တင်ခဲ့ပါတယ်။သေဆုံးမှုအများဆုံးကတော့ဘရာဇီးက1,090ကျော်၊အိန္ဒိယက610ကျော်နဲ့မက္ကဆီကိုက923ကျော်အသီးသီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့အခုဆိုရင်သေဆုံးသူ 33,000 ဝန်းကျင်ရှိပြီးကူးစက်မှုပေါင်းက 29,000 ကျော်ရှိပါတယ်။အမေရိကန်နိုင်ငံပြည်ရင်ကိုဗစ်ကြောင့်ဒုတိယအများဆုံးသေဆုံးတဲ့နိုင်ငံကဘရာဇီးဖြစ်ပြီး6,400 ကျော်နဲ့တတိယလိုက်တဲ့ဗီဒီနိုင်ငံကသေဆုံးသူ4,400ကျော်ရှိပါတယ်။အဲဒီနောက်မှာအီတလီက3,400၊မက္ကဆီကိုက3,300ကျော်အသီးသီးရှိကြပါတယ်ခင်ဗျာ။သမ္မတဒိုနယ်ထရန့်ကလုံးဝအန္တရာယ်မရှိပါဘူးလို့ပြောဆိုနေတဲ့ကြားကပဲအမေရိကန်နိုင်ငံတွင်အထူးသဖြင့်တောင်ပိုင်းပြည်နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကိုဗစ်ကူးစက်မှုအသစ်တွေတိတိသာသာတိုးလာတဲ့အတွက်စိုးရိမ်စရာထပ်ဖြစ်လာကြောင်းသက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကတင်းငွေတွေနဲ့မှပြောပါတယ်။အရီဇိုနာပြည်နယ်ဖီနစ်မြို့တော်ဝန်ကိတ်ဂယ်လီကိုကတော့လူရေ 1.8 တန်းရှိတဲ့သူတို့မျိုးမှာကိုဗစ်ကူးစက်ထားသူပေါင်း 5,900 ရှိပြီးအကြက်တဲနဲ့ရင်ဆိုင်နေရကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းထဲမှာတင်အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 5,000 ကျော်စံချိန်တင်များခဲ့ပြီးတောင်ပိုင်းပြည်နယ်တွေဖြစ်ပါတယ်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာစနေနေ့ကကိုဗစ်ကူးစက်မှုအသစ် 11,000 ကျော်ရှိခဲ့ပါတယ်ကိုဗစ်ကူးစက်မှုကိုစိုးလို့မြို့ကြီးအတော်များများမှာလွတ်လပ်ရေးနေပွဲအစည်းအဝေးဖျက်သိမ်းခဲ့ကြတဲ့ကြားကပဲကူးလို့ကူးစက်မှုရှိနေတာပါ Texas ပြည်နယ် Harris County မှာတော့စနေနေ့တရက်တည်းကူးစက်မှုအသစ် 3,000 ကျော်လောက်ရှိပါတယ်။ကမ္ဘာစစ်တုထောက်မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာကိုဗစ်လူနာသစ်တွေတိတိကျကျထပ်တိုးလာပြီးတနင်္ဂနွေနေ့တရက်ထဲမှာကူးစက်မှုအသစ် 25,000 နီးပါးရှိပြီးသေဆုံးသူ610ကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဌာနကပြောပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုပေါင်း 63,300 ကျော်ရှိပြီးသေဆုံးသူက 19,000 ကျော်ရှိနေပါတယ်။ကူးစက်ရောဂါကုသရေးအတွက်နယူးဒေလီမြို့တော်မှာကဒင်း 1,000 နဲ့အကြီးအကျယ်ကုသပေးနေပါတယ်။နယူးဒေလီစင်ကြယ်ဘုံမှာတော့ဘောလုံးကွင်း 20 သာလောက်ရှိတဲ့ကုသရေးဌာနတွေမှာရောဂါလက္ခဏာအပြိုစားနဲ့လက္ခဏာမပြတဲ့ကူးစက်ထားသူတွေကိုကုသနေတာပါ။လူဦးရေ25သန်းရှိတဲ့နယူးဒေလီမှာဒီလကုန်ပိုင်းရောက်ရင်ကိုဗစ်ကူးစက်တဲ့လူနာပေါင်း 5,000 ကျော်ထိမြင့်တက်လာနိုင်တယ်လို့အစိုးရကခန့်မှန်းထားပြီးစိုးရိမ်နေပါတယ်။ဒီနေ့ငရဲ့ mobile phone 5G network လုပ်ငန်းမှာတရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ပူးတွဲလုပ်နေတဲ့အစီအစဉ်ကိုအဆုံးသတ်တော့မဲ့အခြေအနေမှာရှိနေပါတယ်။ဒီလို့ရဟာဒီတိုင်းနဲ့တရုတ်နိုင်ငံသားဆက်ဆံရေးအခြေအနေကိုပုံမဆိုးရစေပြီးနောက်ပြန်လှည့်တဲ့မူဝါဒဖြစ်ပေမဲ့လည်းအမေရိကန်အစိုးရနဲ့တာဝန်ရှိသူတွေကတော့ဒီအပေါ်မှာစိတ်ကျဉ်းနှံမှုရှိကြမှာပဲလို့ဗီတိန်မီဒီယာတွေကရေးနေကြတာပါ။အခုလိုဗီတိန်ရဲ့မူဝါဒအဓိကပြောင်းသွားတာဟာ NCSC ကဗြိတိသျှစိုက်ဘာလူညုံရေးစင်တာရဲ့ပြန်လည်ဆန်းစစ်ချက်အစ်စ်တရက်ကြောင့်ဖြစ်ပြီးတရုတ် Huawei ကုမ္ပဏီရဲ့ဂျားပြတ်ခိုးနှားထောင်တဲ့အန္တရာယ်ရှိနေတာကြောင့်ဖြစ်ကြောင်းဗြိတိနိုင်ငံတို့ Sunday Telegraph သတင်းစာကရေးပါတယ်။အဲ့ဒီသတင်းစာပါရေးသားချက်ဒီအမှန်ကန်ကြောင်းဗြိတိသျှအစိုးရအရာရှိတွေကလည်း VOA ကိုအတည်ပြုပြောပါတယ်။ Huawei ကုမ္ပဏီကြောင့်အန္တရာယ်ရှိလာနိုင်တဲ့ကိစ္စကိုရောပါသွားအောင်လှုံ့ဆော်နိုင်တယ်လို့ NCSC ကအစောပိုင်းမှာပြောခဲ့ပေမဲ့အမေရိကန်ထောင်လိုင်းရေးတွေကတော့ဒီအမြင်ကိုလက်မခံပါဘူးခင်ဗျာ။
ကန်တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်မျိုးစင်ဆန်းပါခင်ဗျာ VOA ရဲ့နေ့လာနေမနေ့ကင်းစတင်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပြ ီးခဲ့တဲ့ဇူလိုင်လ၂ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသဝေခါကျေးရွာကျောက်စိမ့်တူဖော်ရေးလုပ်ငန်းတွင်ဆွန့်ပစ်မြေစာပုံမြေပြိုကျမှုကြောင့်ရေမစင်းကြောက်ရှာဖွေသူပေါင်းအနည်းဆုံးလူ182ဦးထိအသက်ဆုံးခဲ့ရတဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့သမရဦးဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာဆိုရင်ဖားကန့်ဒေသကိုရောက်ရှိနေကြပြီဖြစ်ပါတယ်ဒီဖြစ်စဉ်ကိုတရားလိလာတဲ့အထက်မှာပြန်စားတတ်တဲ့သဘောပေါ်ဝင်ထိသိမ်းဝင်ကြီးဦးဝင်းဥက္ကဋ္ဌဖြစ်ဦးဆောင်ပြီးပြည်ထရေးဝင်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချက်တိုင်းဝင်ကြီးတွေပါဝင်တဲ့စုံစမ်းရေးအဖွဲ့ဝင်ဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပါဝင်ပါတယ်။ပြည်ထောင်စုဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ပြောဆိုချက်တွေပေါ်ဒေသခံတွေကအတော်လေးစိတ်ပျက်ခဲ့ကြတယ်လို့ဒေသခံသတင်းသမားတဦးကပြောပါတယ်။ဝင်ကြီးတွေဦးဆောင်တဲ့စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကိုရောင်းဆိုင်မှာပဲဖားကန့်ဆေးရုံကိုသွားကြည့်သလိုကူညီကယ်ဆယ်ပေးသူတွေအပြင်မြေပြုံမှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့ကြောက်တုသမားတွေနဲ့ဒေသခံတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကပြောပြပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့နယ်မှာစနေနေ့ဇူလိုင်လ၄ရက်နေ့က၅နှစ်သမီးအရွယ်မြန်မာမိန်းကလေးဟာအာရမပြုကျင့်ခံရပြီးအသက်ခံရပြီးနောက်အလောင်းကိုတက်ခိုင်တော်ထဲမှာသွားတွေ့ပါတယ်။ကျဲတွေကအခင်းဖြစ်ပွားရာမဲဆောက်ဒေသကနေရာကိုအခင်းဖြစ်ပွားတယ်လို့သိရပြီးနောက်သွားရလေ့လာခဲ့ပါတယ်။ကျဲတွေကဒီကလေးမလေးရဲ့ကိုယ်ခန္ဓာမှာလက်နဲ့ခြေထောက်တွေကိုကျွတ်တုတ်ခံထားရပြီးအဝတ်အစားတွေလည်းဆုပ်ပြဲနေတာကိုလည်းတွေ့ရှိခဲ့ပါတယ်။ဒီမိန်းကလေးဟာအာရမပြုကျင့်ခံရပြီးနောက်အသက်ခံခဲ့ရတယ်လို့ယူဆရပါတယ်။မှုကင်းနဲ့ပတ်သက်တဲ့ဆေးစစ်ချက်တွေကိုစောင့်နေစဉ်မှာတန်မြတ်ရှိသူ၃ဦးကိုဖမ်းဆီးခဲ့ပါတယ်။မဲဆောက်ဆေးရုံကဒီမိန်းကလေးဟာကိုရင်းထိခိုက်ဒဏ်ရာအနေနဲ့တွေးထွက်မှုတွေကိုခံစားခဲ့ရတယ်လို့အတည်ပြုပါတယ်။ဆရာဝန်တွေကသူ့ရဲ့ပါဇက်ကိုဆိုထားတဲ့အဝတ်အစားတစ်ခုကိုပါတွေ့ရှိခဲ့ပါတယ်။ဒီသတင်းကြောင့်ဒေသခံတရာလောက်ကထိတ်လန့်ဖြစ်ကုန်ကြပါတယ်။ဒီမင်းကလေးကဇူလိုင်လ၃ရက်နေ့ကည9နာရီလောက်မှာပျောက်ဆုံးသွားပြီးတဲ့နောက်နောက်နေ့မနက်မှာအခုလိုပြန်တွေ့ရတယ်လို့ပြောပါတယ်။အီသီယိုးပီးယားကကြော်ကြားတဲ့ဂီတပညာရှင်တို့ဦးသက်ဖက်ခံရပြီးနောက်အထီးကျိုးနေဖြစ်ပေါ်နေရမှာအိုရီမီးယားဒေသမှာတော့အနည်းဆုံးလူ150သေဆုံးခဲ့ရပါတယ်။နိုင်ငံရေးသတင်းတွေကြေကြာသူအဆိုတော်ဟာချူလူဟန်ဒေးဆက်သိဆုံးမှုကြောင့်အီသီယိုးပီးယားမှာမျိုးနွယ်စုတွေကြားတင်းနစ်မာမာဖြစ်နေပြီးအဆိုတော်ဟန်ဒေးဆက်ရဲ့ဇာတိမြေဖြစ်တဲ့အော်ရီမီးယားဒေသမှာတော့ဆန္ဒပြပွဲတွေရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမျိုးနွယ်စုတွေကြားအကြမ်းဖက်မှုတွေနောက်လူမျိုးရေးတပ်ဖွဲ့တွေကြောင့်သိဆုံးရမှုတွေမှာအော်ရီမီးယားဒေသတွင်အများဆုံးဖြစ်ပြီးမြို့တော်အက်ဒစ်အဘာဘာမှာလည်းသိဆုံးသူတို့ရှိနေပါတယ်။အနည်းဆုံးလူ2000လောက်ကိုဖမ်းထားပါတယ်။ဆန္ဒပြပွဲတွေရော့သားစေဖို့ရည်ရွယ်ပြီးအာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုနဲ့မိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုဖျက်ဆီးထားတာကြောင့်သိဆုံးမှုတွေနဲ့ပတ်သက်ပြီးစောင့်ကြည့်နေသူတွေအတွက်အခက်တွေ့စေပါတယ်။အဆိုတော်ဟန်လီဆက်ကတော့ပြီးခဲ့တဲ့ဒီနေ့လာနေညကမြို့တော်အဒစ်စဘာမှာတန်းတန်းနဲ့ပြစ်တက်ခံရတာပါ။အသက်မခံရခင်သတင်းတစ်ပတ်လိုတော့ကဟန်လီဆက်ကအော်ရီမီးယားမီဒီယာနက်ဝက်မှာအော်ရိုမိုလူငယ်တွေကိုအစုလိုက်တွန်းလိုက်ဖမ်းဆီးထိန်းသိမ်းထားတာတွေကိုစန့်ကျင်ပြီးအီသီယိုးပီးယားကောင်းဆောင်နိုင်ငံကိုဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်။ဟန်လီဆက်ရဲ့မျိုးနွယ်စုဖြစ်တဲ့အော်ရိုမိုမျိုးနွယ်စုဟာတမိုင်းနဲ့ချီခွဲခြားဆက်ဆံခံရတဲ့မျိုးနွယ်စုတစ်ခုဖြစ်ပါတယ်။ဂျပန်နိုင်ငံတော်ဘက်ပိုင်းကကူရှူကျွန်းမှာပြင်းထန်စွာမိုးရွာချမှုကြောင့်ရေလက်မုန်မှုနဲ့မြေကျိုကျမှုတွေတင်းငလင်တွေကဖြစ်ပွားခဲ့ပြီးသေဆုံးသူ20ဦးနဲ့ပျောက်ဆုံးသူ14ဦးထိရှိသွားပြီလို့ NHK သတင်းဌာနကပြောပါရယ်။ဂျပန်နိုင်ငံရဲ့အဆိုအရသောဘေးအန္တရာယ်ဖြစ်တဲ့တိုင်ဖုန်းမုန်တဲ့ Hagibis ကပြီးခဲ့တဲ့နှစ်အောက်တိုဘာလကလူပေါင်း90ကိုအသက်ဆုံးရှုံးစေခဲ့ပါရယ်။စနေနေ့ကကူမာမိုတိုဒေသမှာကြောက်မက်ဖွယ်ရာရေလက်မုန်မှုဖြစ်ပွားပြီးနောက်ပြင်းထန်တဲ့မိုးတွေဆက်လက်ရွာသွန်းမယ်လို့ရာသီဥတုကြိုတင်ခန့်မှန်းချက်တွေအရသိရပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအစည်းအဝေးတစ်ခုမှာဂျပန်သဘာဝဘေးအန္တရာယ်ဆိုင်ရာလှုပ်ရှားမှုတပ်ဖွဲ့ကိုရှာဖွေကယ်ဆယ်ရေးတွေပြုလုပ်ဖို့ပြောကြားခဲ့ပါတယ်။လူအသက်ထက်အရေးကြီးတာပါမရှိပါဘူး။ကပ်ဆုံးနေသူတွေကိုရှာဖို့ညအထိအတက်နိုင်ဆုံးကြိုးစားအထောက်အကူပေးကြပါလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။တင်းလာနေမနက်ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်တော်မျိုးစံတင်ဆက်ခဲ့တာပါ။ကိုချင်ကစားပြီးတရင်ပေးဖို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျလို့တိတ်ဆုံးသွားတဲ့လူ182ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအယောက်20ပျောက်ဆုံးနေတယ်လို့တိုင်ကြားထားပါတယ်။ဒီမြေပြိုကျရာကအသက်မသေးပဲလွတ်မြောက်လာသူတို့နဲ့ကြံရည်သူမိသားစုတွေကို AFP သတင်းဌာနကမေးမြန်းထားတာကိုကျွန်တော်ငြိမ်းချမ်းကတင်ဆက်လိုက်ပါတယ်။ဇော်လွင်ဆန်းလွင်နဲ့ဆိုင်းကိုတို့၅ဦးပါအဖွဲ့ဟာမြေပြိုကျမှုဖြစ်ပွားတဲ့ဇူလိုင်လ2ရက်နေ့မနက်ပိုင်းမှာခါတိုင်းထက်နိုင်ဝက်စောပြီးကြောက်တူးဖို့အတွက်ရောက်နေခဲ့တာပါအသက်ရှင်ကျန်ရစ်ခဲ့တဲ့အသက်29နှစ်အရွယ်ကိုဇော်လွင်ကကြောက်တူးဖို့မဆရသေးခင်ဖြစ်သွားခဲ့တဲ့အကြောင်းအခုလို့ပြောပါတယ
်ပါတော့ကျွန်တော်ပဲလွလွပါတော့လို့ပါတော့မှငုံမသိဘူးအဲ့ဒီမှာတခါတည်းဒီဟွာတွေအိမ်ကြီးတွေကျွဲ့မှာတခါတည်းတို့မျိုးဘလုံးလိမ့်လို့ဟိုဘက်ရေလိုက်ကဝုန်းနေကျောက်ဆောင်နေပြည့်ပြည့်ဆောင်တာကျွန်တော်တို့ ထဲမှာတဲတွေရောဒီဘာသာထဲကိုတဲတွေရောဘာတွေရောအကုန်လုံးမွင်းနေပြီကျွန်တော်တို့ကနုံနေရောလေအကုန်လုံးပဲပေါ့နေကိုယ့်အကူတည်မဲလို့ကိုထင်တာကျွန်တော်တို့ပြန်ရှင်လိုက်မယ်လို့ပဲမထင်ဘူ
းသူနဲ့အတူအသက်ရှင်ကြံရစ်သူအသက်22နှစ်အရွယ်ဆိုင်းကိုကလည်းလူသေးအလောင်းကိုဖတ်တွယ်ထားမိတဲ့အတွက်အသက်ရှင်ကြံရစ်ကြောင်းအခုလို့ပြောပါတယ
်ကိုမီယာမီယာပေါ့ကျွန်တော်ကရေမကူးတတ်တော့ကျွန်တော်လိုက်ရှာပေါ့တတုံးနေပါလေလိုက်ရှာပေါ့အဲ့ကျောင်းအိမ်မှာလူသေးလောင်းတွေ့ရတယ်လူသေးလောင်းကိုဖတ်ကြတိမ်းမှာလက်နဲ့ကူးခဲ့တာပေါ့ဟိုဘက်ကန်ရောက
်သူတို့အဖွဲထဲမှာတည်ဆုံသွားတဲ့အသက်32နှစ်အရွယ်ကိုတန်းနိုင်ရဲ့ဇနီးဖြစ်သူမတ်ထားထားမြင့်ကကဘာပြတ်မတက်ခံစားရတဲ့အကြောင်းအခုလို့ပြောပါတယ
်ဆောင်းရလူသေးလောင်းတွေ50ကျော်ဆက်ဆက်ရှိတယ်လို့အာရှိတဲ့နေရာမှာကျွန်တော်ခြေတော့ခြေရင်းကနေကြည့်တယ်ကိုယ်ကျန်ရပါလိမ့်မယ်မပါပါသေးနဲ့ပေါ့အဲ့နဲ့ကြည့်တော့မျက်နှာရမမော်ကြီးဆိုတော့မတဲကိုယ်ဦးလေမတဲကတော့ခေါင်းမကနေပတ်ပြီးတော့ကိုယ်ကျန်ရမျက်နှာကိုညာဖြစ်နေလားဆိုမှရှာတော့သူ့ရရအများကြီးပဲလူကြီးတွေဆိုတော့သူလောင်းနေပုံတော့အကားနဲ့ပြန်လာခဲ့တဲ့ခြေတော့အဲ့ကားဝင်နေမှာလောင်းချတော့ကိုတန်းနိုင်30နာရီစုမှာအဲ့လိုမျိုးကနာမည်ချင်းကြီးကြီးနေပေါ့နော်ဒါဆိုငါ့ကိုကြားသေးကြပြီပေါ့ဒီမှာမျိုးလူကိုရရှိချောင်းမှာဘဝတစ်ခုလုံးကိုအားမောက်ကိုမရေမြောက်လူလက်ဖြစ်တယ်လူချင်းကျွန်မစိတ်ခံစားမှုကဘယ်လောက်လူဆောင်ကဘာတစ်ခုလုံးပြည့်စုံမှလူခံစားရတယ
်ဒီကြောင်ဆိုင်ဟာအသက်နဲ့ရင်းဖို့မတန်ကြောင်းအသက်ရှင်ကြံရိတ်ခဲ့သူကိုဆိုင်ကိုကအခုလို့ပြောပါတယ
်မှန်တိုင်းပြောရရင်တော့မတန်ဘူးပေါ့ဗျာစွန်သားရတာနဲ့တော့ကျွန်တော်တို့ဆေးရသွားတယ်တဲ့သွားတဲ့အချိန်မှာကျွန်တော်တို့တော့တပေါင်းနှစ်ပေါင်းရောက်ရတယ်ရောင်းရတဲ့ကြောက်ဆိုတာရှားတယ
်ကိုဆိုင်ကိုရဲ့ဇနီးဖြစ်သူမတ်ပန်းအီဖြူကလည်းကြောက်မတူးစေခြင်းတော့ကြောင်းအခုလို့ပြောပါတယ်အဲ
့လိုမျိုးဒီကြောက်ချာတော့မချမခိုင်းတော့ကျွန်တော်တို့တက်တက်နဲ့ကိုမစားရရင်နေပြီးတော့မိသားစုပဲသူတို့ဆုံဆုံနေပြီးတော့ရှင်မဲ့နေနေတော့တယ
်သူတို့၅ယောက်အဖွဲ့တွေက၃ယောက်အသက်ရှင်ကြံရစ်ပြီး၁ယောက်သေဆုံးကကြံ၁ယောက်ဖြစ်တဲ့ကိုသက်ရှင်ကတော့ပျောက်ဆုံးနေစေဖြစ်ပြီးသေးဆုံးသွားပြီလို့ယူဆထားကြပါတယ်။ကိုဇော်လွင်ကတော့ရေသာပုံတွေကြားမှာရေမစေးကြောက်ရှာသူအဖြစ်ပဲဆက်လက်လုတ်ကိုင်းတော့မယ်လို့ပြောပြီးသူ့ရဲ့ညီဖြစ်သူကိုဆန်းလွင်ကတော့ကြောက်ကောင်းတွေ့ရင်တထေးဖြစ်မယ်လို့မျှော်လင့်ပြီးကြောက်ဆက်တူးမယ်လို့ပြောသလိုမြန်မာနိုင်ငံအနှံ့အပြားကကြောက်ရှာမဲ့သူတွေကတော့ဖားကန့်ရေသနာမြေကိုတဖွဲဖွဲနဲ့ရောက်လာကြအောင်ပါပါ။အခုလိုမြေပြိုလူသေဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းထားပြီးဖြစ်ပွားရတဲ့အကြောင်းနဲ့တာဝန်ရှိသူအစင်းစင်ကိုဖော်ထုတ်စုံစမ်းဖို့နောင်တမျိုးမဖြစ်စေဖို့နဲ့အခုထိခိုက်သေးဆုံးသွားရသူတွေနဲ့မိသားစုတွေအတွက်ထောက်ပံ့ကူညီဖို့လှုံ့ဆော်နေပါတယ်ခင်ဗျာ
ဟောင်ကောင်မြို့သားလုံခြုံရေးဥပဒေတရက်ကိုဗိုလ်ရုနီကတရုတ်နိုင်ငံကအတည်ပြုပြန်ခံလိုက်တဲ့အပေါ်အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုနဲ့အမေရိကန်လွတ်တော်အမတ်အတော်များများကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီအတွက်လည်းအနာရတရုတ်ကွန်မြူနီပါတီအစိုးရအနေနဲ့ပိတ်ဆို့အရေးယူတံခတ်မှုတွေနဲ့ကြုံတွေ့နေရကြောင်းအမေရိကန်ပါတီနှစ်ရက်စလုံးကဥပဒေပြုအမတ်တွေကသတိပေးလိုက်ပါတယ်။ VOA သတင်းတောက်ကက်သရင်ဂျစ်ဆန်သတင်းပေးပို့ထားပါတယ်ရှင်။ဒီရင်ပွားစီယာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေကဒီနှစ်မှာကြာရောက်တဲ့ဗြိတိန်ကဟောင်ကောင်ကိုတရုတ်နဲ့လွှဲပြောင်းပေးခဲ့တဲ့23နှစ်မြောက်ထိန်းမှန်းစုဝေးပွဲတွေမှာစပြီးအကျိုးသက်ရောက်ခဲ့ပါတယ်။ဒီဥပဒေကိုပြဋ္ဌာန်းလိုက်တာဟာဟောင်ကောင်ကိုတရုတ်နဲ့လွှဲပြောင်းတဲ့အချိန်လုံးကသဘောတူထားတဲ့တနိုင်ငံစနစ်နှစ်ခုမူနဲ့အုပ်ချုပ်ဖို့သဘောတူညီချက်အဆုံးသတ်သွားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုက
ပြောပါတယ်။ Hong Kong was one of the world's most stable.
အရင်တော့ဟောင်ကောင်ကတည်ငြိမ်တဲ့စီပင်ဝါပြောတဲ့ကမ္ဘာမြေကြီးတွေကတခုပါအခုတော့ကွန်မြူနီပါတီအုပ်ချုပ်မှုအောက်ကျိုးဆွဲရာကာမယ်မျိုးတခုဖြစ်သွားပါပြီလို့သူကပြောပါတယ်။အမေရိကန်နဲ့တခြားအနောက်နိုင်ငံတွေအဖြစ်တင်နေတဲ့အတိုင်းလွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်တွေကိုဖိနှိပ်ထားတဲ့ဒီဥပဒေကြောင့်ဟောင်ကောင်ကိုဗြိတိန်ကတရုတ်ကိုလွှဲပြောင်းပေးခဲ့တဲ့အထိမ့်မှန်နှစ်ပတ်လည်လူမှုချီတဲ့ပွဲကြီးကိုလည်းထင်ထားတယ်လို့မကျင်းပါနိုင်ခဲ့ပါဘူး။ဒီပေါ်မှာအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell က
Normally, this anniversary would have occasioned peaceful.
ပုံမှန်အချင်းတော်ဒီအထိမ့်မှန်နှစ်ပတ်လည်ပွဲမှာညီညီချင်းချင်းဆန္ဒပြပွဲတွေလုပ်လို့ရှိပါတယ်။အခုဒီဥပဒေသေးအောင်မှာဖန်ဆီးခံရတာအများကြီးပါ။ဟောင်ကောင်သားတွေအတွက်တော့ပြင်ထင်ရစ်တဲ့ပြစ်ဒဏ်ပေးခံရတာမျိုးဖြစ်တယ်လို့ဒါဟာဟောင်ကောင်အရေးကြီးဝင်တဲ့တရုတ်အစိုးရရဲ့အာဏာချုပ်ကိုင်မှုပုံစံအစ်စ်ပါလို့ပြောပါတယ်။ဟောင်ကောင်အာဏာပိုင်တွေရဲ့သဘောထားအမြင်ပါတစ်ခုမှမပါဝင်ပေဒီအမြင်ပွားပွဲဥပဒေသေးပြဋ္ဌာန်းလိုက်တဲ့အပေါ်အမေရိကန်လွှတ်တော်မတ်တကာစိုးရိမ်နေရပါအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
Is it retroactive do they go back to any flying
ဒါကတော့ကြောင်းပြန်သွားနေရလားဒါမှမဟုတ်အခုကနေရှေ့ကိုဆက်သွားဖို့တော့မှတော်တော်ကိုစိုးဝါနေပါပြီဒီပုံမှာကျွန်မကစိုးရိမ်နေရပါလို့ပြောပါတယ် ဒီဥပဒေကန့်သက်ချက်အရာတန်တရားရှိတရားခဏ်တွေကိုတရုတ်ပြည်မှာကြီးမှာတရားရင်ဆိုင်ဖို့အတင်းအကျပ်လှုပ်ဆောင်လာမှာကိုလည်းအမေရိကန်ကစိုးရိမ်ပူပန်မှုရှိပါတယ်ဟောင်ကောင်ပြည်သူတွေအနေနဲ့အမေရိကန်ရဲ့ထောက်ခံအားပေးမှုအပေါ်ယုံကြည်အားကိုးကြဖို့လဲအမေရိကန်လွှတ်တော်အမတ်တွေကပြောပါတယ်အခုလက်တလုံးမှာတော့တရုတ်နိုင်ငံအပေါ်ပိတ်ဆို့တံခတ်အရေးယူဖို့ဥပဒေတရားပြဋ္ဌာန်းနိုင်ရင်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကအပူတပြင်းလှုပ်ဆောင်နေပါတယ်ရှင်ကျွန်မများသတင်းအောင်ပါ
Viewing မြန်မာဝိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အမေရိကန်နိုင်ငံမှာဇွန်လကထုတ်ပြန်ချက်တွေအရအလုတ်ကင်ပေါင်း 4.8 သန်းပြန်ပြီးဖန်တီးပေးနိုင်ခဲ့တာကြောင့်လုံလက်ပဲနှုန်းလဲ 17.1 ကတုန်းကျသွားခဲ့ပါတယ်။အခုလိုအလုတ်ကင်အခြေအနေနှစ်လဆက်တိုက်တိုးတက်ကောင်းမွန်လာတဲ့ချိန်မှာပဲအမေရိကန်နိုင်ငံတဲ့ COVID-19 ကူးစက်မှုနှုန်းကလည်းတချိန်ထိုးမြင့်တက်လာနေတဲ့အကြောင်း Viewing သတင်းတောင်မာရီယာမာဂျီယာတို့ကသတင်းပေးပို့ထားတာကိုပြောပြပါမယ်။အလုတ်ကံရရှိမှုအခြေအနေအကောင့်ဘက်ဥတီနေတာကိုပြနေတဲ့အစိုးရကစားအရ American Seaway ရေတကြော့ပြန်ကောင်းမွန်လာနေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်
It's coming back extremely strong.
Seaway ကခက်ခဲမှမှနဲ့ကြော့ပြန်တိုးတက်လာနေတာပါ။ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနေတာတော်တော်လေးအဆင်ပြေနေပါတယ်။ဒီနေ့အုပ်ချုပ်ရေးမှုတွေနဲ့လည်းအနည်းကအလုပ်လုပ်နေလို့တော်တော်လေးအဆင်ပြေနေပြီလို့ထင်ပါတယ်။လို့ပြောပါရယ်။အထက်လွှတ်တော်ကဗန္ဒာယီကော်မတီကြားရပွဲတစ်ခုမှာတော့ဗန္ဒာယီဝန်ကြီးစတီဖင်မဒူချန်ကနောက်တကျော့ Seaway အကူအညီပေးရေးအစီအစဉ်မှာအထူးအနာဆုံးဖြစ်တဲ့လုပ်ငန်းတွေကိုဦးစားပေးတင်တယ်လို့ပြောပါရယ်။စားသောက်ဆိုင်နဲ့ဟိုတယ်တို့လုပ်ငန်းတွေပဲဖြစ်ပါရယ်။
We would anticipate that any additional relief
ဟုတ်တယ်ဒီမှာအကူအညီတွေကိုကာယောဂါကြောင့်အထူးအနာဆုံးလုပ်ငန်းတွေကိုဦးစားပေးဖို့ကျွန်တော်တို့မှန်းထားရပါမယ်။ American ပြည်သူတွေအလုပ်ပြန်လုပ်နိုင်ဖို့အရေးအလေးပေးလို့ဆောင်ရပါမယ်။လို့ပြောပါရယ်။ကာယောဂါကြောင့်ထိတဲ့ဒေတာတွေရော့ပါသက်သာသွား Congress က American Dollar Billion 630ဆွဲခဲ့တာပါ။စီးပွားရေးလုပ်ငန်းတွေဆက်လက်ရှင်သန်နေနိုင်အောင်နဲ့သူတို့ဝန်ထမ်းတွေအလုပ်မြဲနေအောင်ရည်ရွယ်ခဲ့တာလည်းဖြစ်ပါရယ်။ဒါပေမဲ့အဲ့ဒီစီစဉ်ကပြည်ရနေပြီမို့အထက်လွှတ်တော်ကဩဂုတ်လ10ရက်နေ့အထိတည်တန်းတိုးပေးခဲ့ရပါရယ်။ Paycheck Protection Program PPP လို့ခေါ်တဲ့တပတ်ဒေါ်လာ600အလုပ်လက်မဲ့ဖြစ်သူတွေကိုပေးတဲ့အစီအစဉ်ကလည်းဒီလကုန်မှာတည်တန်းကုန်မှာဖြစ်ပါရယ်
။ The PPP is keeping tens of millions of employees connected to their
PPP စီစဉ်ကတန်းတဲ့ချီတဲ့လူသမားတွေကိုအလုပ်မြဲနေစေသလိုဝေသထောက်ပံ့ပေးနေတာကလည်းတန်းချီတဲ့မိသားစုတွေအတွက်အကူအညီရစေပါရယ်။ဆော့လို့ရေးလုပ်ငန်းတွေခက်မြမြန်တလန်ထူလာပေမဲ့ခီးသွားလုပ်ငန်းတွေအယောင်းဝယ်လုပ်ငန်းတွေကဒီကြံကိုရရှိခံရဖို့ရှိနေတော့အကူအညီထပ်လွန်နိုင်ပါတယ်လို့ပြောပါရယ်။စီဝိုင်းအလားအလာကောင်းတွေလက်တလောမြင်နေရပေမဲ့မကြသေးခင်ကပဲအမေရိကန်ပြည်သူတန်း30အလုပ်ပြုတ်ခဲ့ကြတာကိုထက်စင်းစားဖို့အရေးကြီးတယ်လို့ဘိုဘိုင်ဥက္ကဋ္ဌဂျေရုံးပေါ်ဝဲလ်ကပြောပါတယ်
။ The rising joblessness has been especially severe for lower wage workers.
နိုင်ငံရေးလူသားတွေဖြစ်တဲ့အမျိုးသမီးတွေ African American တွေနဲ့ Space စကားပြော Hispanic တွေအကြားအလုပ်လက်မဲ့ဖြစ်တဲ့နိုင်ငံကပိုများနေပါတယ်။စီဝိုင်းလက်ကြောင်းမှပေါ်ပြောင်းဖို့ကတကယ်ကိုမတိကျသေးသလို Virus ထိချုပ်ရေးအောင်မြင်မှုအပေါ်မှာလည်းအများကြီးမှုတည်နေတာပါလို့ပြောပါတယ်။ Virus ကူးစက်မှုတို့ကတော့တချို့ပြည်နယ်တွေမှာတချိန်တိုးတက်နေတာပါ Texas နဲ့ Florida ပါဝင်အနည်းဆုံးပြည်နယ်10ခုမှာဇွန်လရဲကူးစက်မှုနှုန်းနှစ်ဆတက်သွားခဲ့တာပါကူးစက်ရောဂါထိချုပ်ရေးအမျိုးသားကျန်းမာရေးဌာနအကြီးကဲ Dr. Anthony Fauci ကတော့အတော်လေးစိုးရိမ်ပူပန်နေသူပါ
We are now having 40,000+ new cases.
ဒီတိုင်းကူးစက်မှုအသစ် 4,000 ကျော်ရှိနေတာပါ။ဒါကဘာမှမလုပ်လို့တကယ်လို့များတစ်နေ့တစ်သိန်းတက်သွားရင်တော့ကျွန်တော်အံ့ဩမိမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်စိုးရိမ်နေတာပါ။လို့ပြောပါရယ်။နှာခေါင်းစီးတက်တာနဲ့လူကြီးခက်ခွက်ွားနေတဲ့စီကန်းတွေကိုမလိုက်နိုင်ဘူးဆိုရင်ကူးစက်မှုတော့ပိုများလာမယ်လို့ဒေါက်တာဖောက်ချီနဲ့ထိတ်တန့်ကြမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်။လက်တလောကူးစက်မှုတော့တချိန်တိုးမြင့်တက်လာတာရဲ့ခရက်ကတော့စီးပွားရေးလုပ်ငန်းတွေပြန်ဖွဲ့ရေးအစီအစဉ်ကိုအနည်းဆုံးပြည်နယ်စကုပ်ကတော့ပြန်ဆုံးလိုက်ရတာပဲဖြစ်ပါရယ်ခင်ဗျာကျွန်တော်ရန်ကုန်ထောင်မှာ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နဲ့ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်တ냐အစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
နိုဝင်ဘာရွေးကောက်ပွဲမှာပါဝင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးတွေကိုတင်နှံပေးတာအပါအဝင် Triangle Women အမျိုးသမီးအဖွဲ့ရဲ့လုပ်ငန်းတွေဟာ COVID-19 ကြောင့်ထိခိုက်နေတယ်လို့ Triangle Women အဖွဲ့ဒါရိုက်တာမတ်ခင်လီကပြောပါတယ်လူစုလူဝေးနဲ့အသွာအလာအခက်အခဲတွေရှိနေတဲ့ကာလမှာအခုလိုမျိုးလူမှုအခြေပြုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမလုပ်နိုင်ရင်ရွေးကောက်ပွဲအပေါ်ဘယ်လိုတက်ရောက်မှုရှိနိုင်ပါသလဲ။မက်ခင်လေးကို Skype ကနေဆက်သွယ်မေးမြန်းပြီးတင်ပြထားပါရစေ
။မင်္ဂလာပါမက်ခင်လေးရှင
်။မင်္ဂလာပါ။
VOA မြန်မာပိုင်းရဲ့အစီအစဉ်ကနေကြိုဆိုပါရစေ။ဆိုမတ်ခင်လေးတို့ရဲ့ဒီ Triangle Women ဟိုအမျိုးသမီးအဖွဲ့အားဆိုလို့ရှိရင်ဒီအမျိုးသမီးတွေရဲ့စမ်းဆောင်ရည်ကိုမြင့်တင်ပေးတဲ့အသိပညာပေးမှုတွေကိုလုပ်တဲ့လုပ်နေတဲ့ပေါ်လေးဆိုတော့အခုလိုမျိုး COVID ကာလမှာဒီအသွားအလာတွေလည်းအခက်အခဲဖြစ်နေတဲ့အချိန်မှာအမားတို့လုပ်ငန်းတွေကိုဘယ်လိုမျိုးလုပ်နေပါလဲရှင်
။ဟိုပထမပိုင်းကတော့ကျွန်တော်တို့ဆက်ဆဖြစ်ချင်းကတော့ဘာမှမလုပ်နိုင်ဘူးပေါ့နော်။ဟိုကိုယ်တွေလည်းဘယ်လိုဆက်ပြီးတော့လုပ်ရမလဲဆိုတာကိုစဉ်းစားရင်းနဲ့ဟိုကိုယ့်ရဲ့ယုံကဟို team ကလည်းသူတို့ရဲ့ safety အတွက်လည်းကျမတို့စဉ်းစားတော့မလုပ်ဖြစ်ဘူး။ဒါပေမဲ့နောက်ပိုင်းမှာတော့ကျမတို့အခုပြန်ပြီးတော့ဒီ Messenger တွေ Viber တွေပေါ့နော်သူတို့ဟိုနေမှာရှိရဲ့ဟိုမျိုးသမီးတွေပေါ့လူငယ်တွေနဲ့ပြန်ပြီးတော့ဆက်သွယ်ပြီးတဲ့အခါမှာသူတို့အဆင်ပြေပြီလားသူတို့အတွက်ကိုရောဒီလိုအစီအစဉ်တွေလုပ်ရင်ရမလားဆိုတဲ့ဟာမျိုးလေးတွေနဲ့သူတို့ကိုမိတ်ဆက်ပြန်ပြီးတော့ကျန်းမာရဲ့လားဒီကိုဗစ်ကာလမှာဘေးကင်းရဲ့လားဆိုတဲ့ဟာလေးနဲ့ပြန်ဆက်သွယ်ပြီးတော့မှအခုဆိုရင်တော့ online ကနေပြီးတော့ပေါ့နော်ကျမတို့ Messenger group တွေ Viber group တွေကနေပြီးတော့ပြန်ဆက်သွယ်ပြီးတော့ဟိုအသိပညာပေးတဲ့အလုပ်တွေဓာတ်ရိုက်မဆသေးတော့မှပေါ့နော်ဒီအကယ်၍ဒီလိုလုပ်မယ်ဆိုရင်အဆင်ပြေလားဆိုတဲ့ဟာမျိုးနဲ့တော့ပထမအဆုံးကျမတို့မေးတယ်နောက်ပိုင်းကတော့ကျမတို့ဒီအသိပညာပေးနဲ့ပတ်သက်တဲ့ short clip လေးတွေပေါ့ video clip လိုမျိုးလေးတွေသူတို့ညှဝေပေးတာမျိုးတွေနောက်ကျမတို့ရဲ့ဒီအဖွဲ့ရဲ့ online page ရှိရပေါ့နော် page ကနေပြီးတော့မှကျမတို့တည်တင်တဲ့ဟာလေးတွေညှဝေတဲ့ဟာလေးတွေအဲ့ဒါမျိုးလေးတွေကတော့အခုစမ်းပြီးတော့ကျမတို့စလုပ်ကြည့်နေပါရှင်အဲ့
တော့online ကနေခုလိုမျိုးစပြီးလုပ်နေရဆိုတော့တကယ်တမ်းကျတော့အမားတို့ကဒီမျိုးတွေတင်မကောက်ပေါ့နော်ဒီကျေးလက်ရရွာတွေအထီကိုသွားပြီးကိုယ်တိုင်သွားပြီးတော့မှဒီအသိပညာပွင့်မှုတွေလုပ်တယ်ဆိုတော့အဲ့လိုမျိုးလုပ်တာလောက်ကိုရထိရောက်မှုရှိနိုင်ရလားရှင
်မှန်ငယ်ပြောရင်တော့ဘယ်ရှိမလဲဘယ်ရှိမလဲဆိုတာလေဟိုကျမတို့ကခုနပြောသလိုပဲဒီတင်တန်းပေးုံနေမဟုတ်ဘူးရရွာတွေကလူလူတွေကျေးလက်မှာရှိတဲ့အခြေခံမှာရှိတဲ့သူတွေကိုအသိပညာပေးတဲ့အလုပ်တွေလုပ်တာဖြစ်တဲ့အတွက်သူတို့ရှိကိုကိုယ်တိုင်သွားပြီးတော့တည်တည်ချာချာနားပေါအောင်ပြောတာတော့မှသူတို့ကနားဝင်ချင်မှဝင်တာလေအခုကျတော့ကျမတို့ online ကဆက်သွယ်တဲ့အခါမှာသူတို့ဘယ်နှစ်ယောက်မှဒီ internet connection ကောင်းတဲ့ဟိုအဆက်အဆက်နဲ့ဖုန်းတွေရှိနေပြီလဲဖုန်းကောင်းကောင်းရောရှိရလားအဲ့ဒါတွေကလုံးဝမတည်ချနိုင်ဘူးလေဆိုတော့တော်တော်လေးခက်ခဲပါတယ်တကယ်ကျမတို့ရန်ကုန်မြို့ပေါ်မှာနေတဲ့အချင်းချင်းကျမတို့ online ကနေပြီးတော့ virtual meeting တွေလုပ်တာတောင်မှအဆင်မပြေပါဘူးဘာလို့လဲဆိုတော့ wifi ရှိတဲ့လူရှိရယ် wifi မရှိတဲ့လူရှိမယ်ဖုန်းရဲ့ mobile data ကိုပဲသုံးရတာရှိရယ်ဟော wifi သုံးနေရင်လည်းမှမိရပြတ်သွားတာမျိုးလို့ဆိုတဲ့အခါကျတော့တော်တော်အဆင်မပြေပါဘူးရှင်နောက်တစ်ခုကကျမတို့ကအမျိုးသမီးတွေနိုင်ငံရေးမှာပိုပါဝင်နိုင်ဖို့အတွက်အမျိုးသမီးတွေကိုနိုင်ငံရေးဆိုင်ရာခေါင်းဆောင်မှုတင်တဲ့နေလေကျမတို့ပေးပါတယ်အဲ့တော့ဒီ COVID ကာလမတိုင်ခင်တည်းကကျမတို့ကလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်ကျမတို့အမျိုးသမီးတွေအများကြီးကိုယ်စားလှယ်လောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်စေခြင်းနဲ့နောက်တစ်ခုကတော့အမျိုးသမီးကမ်ပိန်းမန်နေဂျာရေးပိုပေါ်လာစေခြင်းနဲ့နောက်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးတွေကပို့ပြီးတော့များများပံ့ပိုးပြီးတော့လူလူကြားထဲမှာပို့ပြီးဟိုတက်တက်ကြွကြွနဲ့ဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုလူလူတွေပို့သိအောင်လုပ်ချင်တဲ့အစီအစဉ်တွေကိုကျမတို့တန်ဟန်းတွေကိုလုပ်နေပါတယ်ဒါပေမဲ့ဒီလိုပဲကိုဗစ်ကာလဖြစ်သွားတဲ့အတွက်ကျမတို့ရဲ့အစီအစဉ်တွေကိုရပ်ဆိုင်းလိုက်ရတယ်နောက်ပြီးတော့ရွေးကောက်ပွဲဆိုတာလည်းအားလုံးသိတဲ့အတိုင်းပဲဒီမှာကာလအကန့်အသတ်ရှိတယ် November ဒါပေမဲ့ campaign period ဆိုလို့ရှိရင်တော့ရွေးကောက်ပွဲမတိုင်ခင်ဆိုတော့တော်တော်လေးအဲ့အစီအစဉ်တွေကအခုမလုပ်ရတဲ့အခါကျတော့ကျမတို့အတွက်တော်တော်တော့ဟိုအခက်အခဲဖြစ်တယ်လို့ပြောလို့ရပါတယ်ရှင်
မက်ခင်လေးတို့အနေနဲ့ပေါ့နော်မက်ခင်လေးတို့ဘက်ကရောဘယ်လိုမျိုးအရင်တုန်းကဒီအတွေ့အကြုံတွေရဘယ်လိုမျိုးတင်နန်းတွေကိုပေးခဲ့ပူတာရှိလဲရှင
်အဲကျမတို့ကတော့ campaign management ဆိုတဲ့ခေါင်းစဉ်အောက်မှာတော့အကုန်ဖားတာပေါ့နော်ခုနလူလူရှိမှစကားပြောတဲ့အတတ်ပညာနောက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှု campaign manager တယောက်ရဲ့တာဝန်ခွင့်တရားခေါင်းဆောင်မှုဆိုတာဘာလဲပေါ့နော်ခေါင်းဆောင်မှုဆိုတာလူတိုင်းကကျမတို့ကအမှတ်ဖြစ်မှပါတီမှာတာဝန်ကြီးကြီးယူမှာမဟုတ်ဘူးပေါ့နော်လူတိုင်းဟာခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးရှိလို့ရှိရင်ကိုယ့်ဘက်ကိုဆုံးဖြတ်စဉ်းစားဆုံးဖြတ်ပြီးတော့လုပ်နိုင်နေဆိုတဲ့အတွက်ခေါင်းဆောင်မှုကိုယ်ရည်ကိုယ်သွေးကိစ္စတွေနောက် debate scale ပေါ့ကျမတို့ကလွတ်တော်လေးရောက်သွားပြီဆိုရင်ငင်းခုန်တဲ့ဟာကို ကျွန်တော်တို့ကအနုပညာဆန်ဆန်ပညာရဲ့ဆန်ဆန်လုပ်ဖို့ပေါ့နော်ငင်းကုံဆွေးနွေးတာဟာရန်ဖြစ်တာမဟုတ်ဘူးဆိုတဲ့ဟာမျိုးကိုလည်းတို့သိရအောင်တယ်ဒါမျိုးတွေပေါ့အဲနောက်တဲ့ဟာကတော့ကျွန်တော်တို့နိုင်ငံရေးနဲ့ဆိုင်တဲ့အဲကိစ္စလေးတွေပေါ့နော်နောက်ရေကန်ဥပဒေကဘာတွေရှိရဲနောက်ရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုရင်သိထားမယ်ဟာဆောင်ရံရှောင်းရံနေနောက်အရင်တုန်းက2015ရွေးကောက်ပွဲကိုဖျက်ဆီးမှုတဲ့ကိုယ်စားလှယ်တွေနောက်ကမ်ပိန်းမန်နေဂျာတွေရဲ့ကိုယ်တိုင်၅ရောက်ဆွေးနွေးပြီးတော့သူတို့ရဲ့အတွေ့အကြုံတွေဖလှယ်တာမျိုးတွေဒါမျိုးတွေကိုကျမတို့ကတော့ပုံမှန်ထောက်လျှောက်ကျမလုပ်ဖြစ်ပါတယ်ဒါတွေကလည်းသူတို့အတွက်အများကြီးအသုံးဝင်ပါတယ်နောက်တစ်ခုကအခုကိုဗစ်ကာလဖြစ်တာနဲ့ပြီးခေတ်ကာလနဲ့အတူပို့ပြီးတော့ဟိုတိုက်ဆိုင်သွားတဲ့ကိစ္စတစ်ခုကတော့ကျမတို့ဒီ online media ကိုသုံးပြီးတော့လူလူကိုနော်ဘယ်လိုစီယုံနှုံဆော်မလဲဆိုတဲ့ကိစ္စလေးပါဒါအခုချိန်မှာဆိုရင်လူလူကြားတဲ့ဆင်းလို့မရတဲ့အချိန်ဆိုရင်ပိုရောင်းခိုက်တယ်လို့ကျွန်မထင်တယ်အဲ့ဒီကာလတွေတည်းကကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်တည်းကကျွန်တော်တို့တင်နန်းတက်တဲ့သူတွေကိုပြောတယ်တအိမ်တက်ဆင်းလိုက်ပြီးတော့နော်ကျွန်တော်တို့ပမ်ဖလက်တွေဝေးအာပအောင်ပြောတာလေအလုပ်တစ်ခုဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကမ်ပိန်းဆင်းတာဒီခစ်တွေပြောင်းလဲလာတာနဲ့အမျှ Facebook ကိုသုံးပြုပြီးတော့နော်လူလူကြားထဲမှာဗာမီဒီယာကိုအသုံးများလဲဗာ application အသုံးများလဲအဲ့ဒါကိုအသုံးချပြီးတော့လူလူကြားမှာစီယုံမဲဆွယ်မှုတွေလုပ်ရင်လဲလူလဲမပင်ပန်းဘူးငွေကြေးလဲအရင်အကုန်ချမများပဲနဲ့လုပ်လို့ရတယ်ဆိုပြီးတော့ကျွန်တော်တို့ထောက်လျှောက်ပြောခဲ့တယ်အခုဆိုရင်ဒီလိုကိုဗစ်ကာလဆိုပိုတိုက်ဆိုင်သွားတာပေါ့နော်လူတွေအပြင်မထွက်ကြဘူးအစိုးရကလည်းတာဝန်ရှိတဲ့သူတွေကလည်းလူ၅ယောက်ထက်အပိုပြီးတော့ပြင်ပမှာစီယုံခွင့်အဲစုဝေးခွင့်မရှိဘူးဆိုတဲ့အခါမျိုးမှာတော့ဒီဒီ Facebook ကိုသုံးပြီးတော့ပေါ့เนาะကျမတို့မြန်မာပြည်မှာတော့ Facebook ကလူတိုင်းလိုလိုသုံးတာပေါ့ဂျန်တဲ့နိုင်ငံတွေမှာတော့အခြား media platform တွေရှိပေမဲ့ဒီ Facebook ကိုသုံးပြီးတော့ကျမတို့လူတွေရှိကိုများများရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတွေကိုတော့ပိုစဉ်းစားသင့်တယ်လို့ပြောခဲ့တာတွေရှိတယ်အခုလည်းအခြားလွတ်တော်ကိုယ်စားလှယ်ဟိုပေါ့เนาะအလောင်းတွေကအခြားအရင်တော့ကလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးသားပေါ့အခုထပ်မံပြီးတော့ဝင်ရောက်ရှင်တိုင်းမဲ့သူတွေကလည်းဒါတွေကိုတော့တော်တော်လည်းသူတို့နားလဲအော်တင်သားရသွားပြီပေါ့ကျမတို့ကိုဗစ်ကနေပြီးတော့ပေးတဲ့အကောင်းဆုံးသင်ခန်းစာကဒီဒီ virtual နဲ့သုံးပြီးတော့ကျမတို့လူတွေချားမှာဆက်သွယ်လို့ရတဲ့ဟာကိုလည်းသူတို့နည်းနည်းတင်သားရသွားပြီဆိုတော့ဒီလာမဲ့2020ရွေးကောက်ပွဲမှာဆိုရင်တော့ဒီ online media အသုံးပြုတဲ့ campaign တွေလည်းတော်တော်တင်းကျယ်လာလိမ့်မယ်လို့တော့ကျမတို့မျှော်လင့်ပါတယ်
နောက်ဒီရွေးကောက်ပွဲဆိုတာပေါ့နော်ဒီပြည်သူတွေကိုယ်တိုင်ဒါရွေးချယ်ခွင့်ရှိတဲ့ဒီအကောင်းဆုံးဒီရွေးချယ်နိုင်ခွင့်တစ်ခုပေါ့လေဆိုတော့အဲ့ဒီဟာပေါ်မှာရောဒီလူလူကြားမှာအထူးသဖြင့်အမျိုးသမီးတွေကြားမှာတော်တော်လေးသိရှိသဘောပေါက်ပြီးတော့သူတို့ကိုယ်တိုင်ဒါပါဝင်တဲ့နယ်ဆိုတော့အသိအမြင်တွေရောတော်တော်လေးကြည်ကြဲပြည့်ပြည့်ရှိနေပြီလို့မြင်ပါလားရှင်
အဲ့ဒါတော့တော်တော်ပြောရခက်တာပါတယ်เนาะအဲ့ဒါပြောရခက်တယ်ဆိုတော့ကျမတို့တိုင်းပြည်ရဲ့လူမှုရေးစီးပွားရေးအခြေအနေတွေကလည်းဟိုပြည်နယ်နဲ့တိုင်းနေမှာလည်းမတူဘူးပေါ့เนาะဖွံ့ဖြိုးမှုနောက်ကျတဲ့နေရာတွေမှာဆိုရင်တို့အတွက်နိုင်ငံရေးတို့ဂျန်တဲ့ကိစ္စတွေဆိုတာထက်တို့အသက်ရှင်ရည်တည်ရေးစစ်မှတ်တွေကနေပြီးတော့เนาะဝေးရကိုထွက်ပြေးဖို့အတွက်ပဲတို့မှာလုံခြုံရနေရပဲရှာနေရတဲ့အခါကျတော့ဒီဟာတွေကတော်တော်လေးတို့စဉ်းစားမှုတွေမှာနောက်ဘက်မှာရောက်နေမယ်လို့ထင်ပါတယ်အခုလိုမျိုးမျိုးကြီးပြကြီးတွေမှာဆိုရင်တော့ဒါနိုင်ငံရေးဘယ်သူတက်မှာလဲဘယ်သူကိုရွေးချယ်ရမှာလဲဆိုတဲ့ဟာလေးကိုတော့တို့စိတ်ဝင်စားကောင်းစိတ်ဝင်စားမယ်ဒါပေမဲ့အခုကာလမှာတော့ကျွန်မဖွင့်ဖွင့်လင်းလင်းပြောရမယ်ဆိုရင်တော့လူတဦးတယောက်ချင်းကိုရွေးချယ်မှုကိုလည်းဒီ2020မှာတော့လူထုကနည်းနည်းလေးပိုစိတ်ဝင်စားမယ်လို့ထင်တယ်။ဒါပေမဲ့ကျမဟိုလူထုကိုထင်သေးပြီးပြောတာတော့မဟုတ်ဘူး။ဒါပေမဲ့ကျမတို့လူထုမှာတူးချင်းတယောက်ချင်းဒီပုံကွာမြင်ဒီမြို့နယ်မှာလာရှင်းပြန်မယ်။ဒီကိုစလေရဲ့နော်သူ့ရဲ့ biography ပဲဖြစ်ဖြစ်သူ့ရဲ့ပြတ်တမ်းမှုကိုပဲဖြစ်ဖြစ်တေချာလေးလာပြီးမှမဲပေးတဲ့သူကတော့အရင်တော့အတွေ့အကြုံညာတော်တော်နှဲခဲ့တယ်။ဘာလို့လဲဆိုတော့ကျမတင်တန်းနေပေးတဲ့အခါတိုင်းအများအားမေးကြည့်တယ်။ကဲကိုမျိုးနယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်၄ရောက်ပေါ့ကျမတို့ကအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီး2ဦးအများသောအားဖြင့်၄ဦးရှိအဲ့၄ဦးနာမည်ကိုသိတဲ့သူဘယ်သူရှိလဲဆိုရန်ကုန်မြို့လိုနေရာမျိုးမှာတော့၄ဦးနာမည်အပြည့်သိတဲ့လူတော်တော်ရှားပါတယ်ဒါတော့ကျမတို့ CSO လိုမျိုးလောကထဲကအခြားဆရာရာသူများအရေးကိုရေးလို့စိတ်ဝင်စားတဲ့လူတွေတောင်သိမှုရှားပါတယ်ဆိုတော့အဲ့လိုမျိုးတွေကတော့အခုချိန်ထိရှိနေသေးပဲအဲ2020အထိလည်းဒီလိုတော့ရှိမယ်ဒါပေမဲ့အဲ့ဒီတဲမှာမှနိုင်ငံရေးကိုစိတ်ဝင်စားပြီးစူးစူးဆက်ဆိုင်နဲ့အာရုံထားတဲ့သူလည်းရှိပါတယ်ဒါပေမဲ့အဲ့ဒါကတော့တော်တော်လူနည်းစုလို့ပြောလို့ရတယ်သူတို့စိတ်ဝင်စားတာကဘယ်ပါတီတက်မလဲသူတို့အတွက်အပြောင်းလဲကောင်းကောင်းဘယ်သူလုပ်ပေးနိုင်မလဲမြင်းမှန်ရေးမှန်နော်ကားလန်းတွေကောင်းအောင်စေယုံတွေကောင်းအောင်ဘယ်သူလုပ်ပေးနိုင်မလဲပုံမှာပဲသူတို့ကတော့မျှော်လင့်နေတယ်လို့ကျွန်မပြောလို့ရပါတယ်ရှင်
အဲ့တော့အခုလိုပြောသလိုဆိုလို့ရှိရင်ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲအသိပညာပေးမှုဘိုင်းမှာမက်ခင်လေးတို့လိုမျိုးဒီcivil society အဖွဲ့တွေပေါ့ဒီလူလူအခြေပြုအဖွဲ့တွေရဲ့ပံ့ပိုးမှုကူညီမှုတွေ အသိပညာပေးမှုတွေအများကြီးလိုအပ်ပါတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုခုလိုမျိုးလုပ်ဖို့ကိုဗစ်ကြောင့်မလို့လုပ်ဖို့အခက်ခဲရှိနေတယ်ဆိုလို့ရှိရင်ရောဒါရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့ရောပြောလို့ရလားရှင့်
ရပါတယ်အများကြီးတက်ရောက်မှုရှိနိုင်ပါတယ်အထူးသဖြင့်တော့ဖွံ့ဖြိုးမှုနောက်ကျတဲ့နေရာမျိုးတွေမှာဆိုရင်ပို့ပြီးတော့ကျွန်တော်တို့တက်ရောက်မှုရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်တော့ဆိုရင်voter education ဆိုတာပေးတယ်ပေါ့ဘသူ့ကိုပေးရမယ်မှန်ကန်တဲ့ရွေးချယ်မှုကိုအမြင်ဖွင့်ပေးတာအတာထားနဲပေးရင်ဘယ်လိုပေးရမယ်ဆိုတဲ့ဟာတောင်ကျမတို့မသိနေတဲ့ဟာဘယ်ပါတီတွေကတော့ဘာတွေကိုကိုစားပြုပြီးတော့ဘသူကဦးဆောင်နေဆိုတာတောင်မသိနေရတယ်အများကြီးရှိပါတယ်ဘာလို့ဆိုတော့ကျမတို့ခြေလက်ဒီမှာဆိုရင်အစားကောင်းကောင်းမွန်မွန်ဖတ်တတ်ချင်မှဖတ်တတ်မယ်နောက်တစ်ခုကကြတော့တိုင်းရင်းသားဒေတာတွေမှာဆိုရင်တို့ကမြန်မာလိုကျမတို့ရဲ့ဒီမဲပေးတဲ့ဟိုစာရွက်ဒီမှာကမြန်မာလိုပဲကျမတို့ရေးထားကြတယ်လေအဲ့တော့တိုင်းရင်းသားဒေတာမှာမြန်မာစာမတက်တဲ့သူတွေအများကြီးရှိမယ်အဲ့လိုလူမျိုးတွေအတွက်ကောကျမတို့ဘလိုမျိုးကျမတို့စဉ်းစားပေးမလဲဆိုတော့ဒါကကျမတို့အများကြီးကျမတို့လိုရက်ဖက်ဖွယ်စည်းတွေအနေနဲ့စိန်ခေါ်မှုရှိတယ်ဒီ voter education ပေါ့နော်ဒီမဲဆန္ဒရှင်ပညာပေးလုပ်တွေဟိုချက်ချက်ပြင်းပြက်ကျမတို့2015တော့လည်းလုပ်ခဲ့ကြတယ်ဒါပေမဲ့ကျမတို့တနင်္ဂနွေလုံးတိုင်းတာနဲ့အများကြီးတော့လုံနိုင်ကြတာမဟုတ်ဘူးပေါ့နော်အများကြီးမလုံနိုင်ဘူးဆိုဒါပေမဲ့အခုကာလမှာကိုဗစ်နဲ့တိုက်ဆိုင်ပြီးတော့အစိုးရရဲ့ကန့်သတ်ချက်တွေနောက်ရောဂါဟိုဟိုကူးစက်မှုများမှာဆိုလို့ဟိုစီကံထိန်းချုပ်မှုတွေများလာလို့ရှင်ဟိုရှိနေသေးဆိုရင်တော့ကျမတို့ဒါကပို့ပြီးတော့အကန့်သတ်ဖြစ်မယ်လို့ထင်တယ်အဲ့ဟာအပြင်နောက်ထပ်ဘာဖြစ်နိုင်လေလဲဆိုတော့နောက်ထပ်တဆင့်တော်လို့လူကြီးလူထုကြားထဲမှာကျမတို့ကရွေးကောက်ပွဲကိုလူတွေစိတ်ဝင်စားအောင်မဲတွေထွက်ပေးလာအောင်သူတို့ကိုပေးပေးသူတို့ရဲ့ရွေးချယ်မှုကလွတ်လပ်တဲ့ရွေးချယ်မှုဖြစ်တယ်။သူတို့စိုက်တဲ့သူကိုပေးဒါပေမဲ့နိုင်ငံသားတယောက်အနေနဲ့မဲပေးရမယ့်တာဝန်မူတရားရှိတယ်ဆိုတဲ့ဟာကိုတော့ကျမတို့အသိပညာပေးဖို့အလုပ်တွေကနည်းနည်းခက်ခဲမယ်လို့ထင်တယ်
။ဟုတ်ကျေးဇူးတင်ပါတယ်မခင်လေးရှင်ခုလိုမျိုးချိန်ပေးပြီးတော့ဖြေတဲ့အတွက
်ဟုတ်ကဲ့ပါ
။ Triangle Women အဖွဲ့ဒါရိုက်တာမခင်လေးကိုမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ကျွန်မစဉ်းမြန်ပါမှာ
လာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲတီတီငိမ့်ငိမ့်ကျင်းပနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020လူဝင်မှာရှိရနေမှာအထူးထူးရေကောက်ပွဲကြီးကျင်းပပါတော့မယ်ပြီးခဲ့တဲ့ဇူလိုင်တရနေ့ကစလက်ရှိသမရအပါဝင်အစိုးရအဖွဲ့ဝင်တွေပြည်တော်စုအဆင့်နိုင်ငံရေးယာတုရယူထားသူတွေအနေနဲ့သူတို့ပါတီလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်ခွင့်ပြုကြောင်းရေကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာလိုက်ပါပြီရေကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်တွေမဲဆွယ်စည်းဥနာတွေကိုတော့လွှတ်တော်ကိုယ်စားလှယ်တွေအတည်ပြုပြီးတဲ့နောက်မှာမှလုပ်ခွင့်ရပါလိမ့်မယ်အကြံပေးအားဖြင့်အောက်တိုဘာ18ရက်နောက်ပိုင်းလောက်ဖြစ်နိုင်ပြီးမဲဆွယ်စည်းဥချင်းရက်ပေါင်း80ဝန်းကျင်လောက်ရကြမှာပါရေကောက်ပွဲတစ်ခုအောင်မြင်မြင်ကျင်းပနိုင်ဖို့ရာရေကောက်ပွဲအကြိုကာလအထူးသဖြင့်မဲဆွယ်စည်းဥခွင့်ရှိတဲ့ကာလတွေမှာတည်ငြိမ်မှုရှိဖို့လိုသလိုရေကောက်ပွဲအပြီးနောက်ပိုင်းရလတ်တွေအပေါ်အကြီးအကျယ်အငြင်းမပွားကြဖို့လည်းလိုပါတယ်အကြံပေးပြောရရင်အားလုံးပါဝင်ရှင်ပြိုင်ခဲ့ကြတဲ့2015ရေကောက်ပွဲကိုတည်တည်ငြိမ်နဲ့ကျင်းပနိုင်ခဲ့တာတွေ့ရပါတယ်အခုနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေတချို့ရလာမယ့်2020ရွေးကောက်ပွဲကိုရောတည်တည်ငြိမ်နဲ့ကျင်းပနိုင်ပါမလားဆိုတာမေခွန်းထုတ်เสียကိစ္စတစ်ခုဖြစ်လာနေပါတယ်ခုဒီပိုင်းအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့2015ရွေးကောက်ပွဲမတိုင်ခင်အချိန်တုန်းကရွေးကောက်ပွဲအကြိုကာလတည်ငြိမ်မှုရှိပါမလားရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်ပူပန်မှုရှိနေခဲ့ကြတာပါအကြောင်းကတော့2010ပြည့်ရွေးကောက်ပွဲနဲ့တက်လာတဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်လက်ထက်မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့တာဒကရှိနေလို့ပါပဲအမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါင်းစဉ်တက်ထားတဲ့မဘာသာအဖွဲ့လှုပ်ရှားမှုတွေကြီးထွားလာပြီးဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်အကြီးအကျယ်လှုံ့ဆော်နေကြတဲ့အချိန်လေးဖြစ်နေပါတယ်ရွေးကောက်ပွဲမတိုင်မီအချိန်ကလေးကမဘာသာခေါင်းဆောင်တွေနဲ့ဖုံးတော်ကြီးတချို့ဟာဒေါ်ဆန်းစုကြည်နဲ့ NLD ပါတီအပေါ်မဟုတ်မမှန်လှုပ်ကြံဆွဆွဲမှုတွေပုတ်ခတ်မှုတွေကြောင်ကြောင်တင်းတင်းလှုပ်ခဲ့ကြပါတယ်။အဲ့ဒီအဖွဲ့အစည်းနဲ့ခေါင်းဆောင်တွေဟာ2015ခုနှစ်ထဲရောက်လာတဲ့အထိလူစုလူဝေးနဲ့စုဝေးတဲ့ပွဲတွေမှာဒေါ်ဆန်းစုကြည်ကိုမဲမပေးဘူး NLD ကိုမဲမပေးဘူးအတိအလင်းပြောဆိုလှုပ်ရှားခဲ့ကြတာပါ။အဲ့ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲကျင်းပကြရမှာမို့ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်ကြောဖြတ်နိုင်ပါမလားဆိုပြီးစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ် ဒါပေမဲ့2005ခုနှစ်ရွေးကောက်ပွဲကြီးကိုတည်တည်ငြိမ်ငြိမ်ကျင်းပနိုင်ခဲ့ပါတယ်။အဲ့လိုကျင်းပနိုင်ခဲ့တဲ့အကြောင်းရင်းတွေထဲမှာသမ္မတဦးသိန်းစိန်ဆိုရအနေနဲ့ရွေးကောက်ပွဲကိုကောင်းကောင်းမွန်မွန်ကျင်းပနိုင်ကြောင်းနိုင်ငံတကာကပြသခြင်းနဲ့စိတ်ဆန္ဒပြည်တွင်းကနေမကနိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်တဲ့အဖွဲ့တွေပါပြည်တွင်းနဲ့ရောက်ရှိစောင့်ကြည့်နေကြတဲ့အ
ကျွန်တော်တို့ရဲ့အတွက်ကျင်းဝေးဆိုတာကိုလက်မှတ်ထိုးထားကြပြီးတကယ်လည်းလိုက်နာခဲ့ကြလို့ပဲဖြစ်ပါတယ်။အဲဒီအချိန်နဲ့နိုင်ရှင်လက်ရှိအနယ်ဒီအစိုးရလက်ထက်မှာလည်းရွေးကောက်ပွဲကိုတည်ငြိမ်ငြိမ်အောင်အောင်မြင်မြင်ကျင်းပခြင်းနဲ့စိတ်ဆန္ဒနဲ့ပြည်တွင်းပြည်ပယူကောက်ပွဲလေးလာစောင့်ကြည့်အဖွဲ့တွေခွင့်ပြုမှုအပိုင်းတွေမှာတော့တူညီမှုရှိနေပါတယ်။ပြဿနာရှိတာနိုင်တာက ပါတီရဲ့အချင်းချင်းကြားဆွေးနွေးညှိနှိုင်းရေးဆွဲသဘောတူလက်မှတ်ထိုးပြီးလိုက်နာကြရမယ်။ကုတ်တော့ကွန်ဒက်ပြဿနာပါ။ပြီးခဲ့တဲ့ဂျော်လ26ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေအကြားညှိနှိုင်းသဘောတူထားပြီးဖြစ်တဲ့ရွေးကောက်ပွဲကျင့်ဝတ်လက်မှတ်ရေးထိုးပွဲကျင်းပခဲ့ပါတယ်။ဒီဒီချင်းထူးခြားတာကပြည်ခိုင်မျိုးပါတီနဲ့သူ့ရဲ့မဟာမိတ်ပါတီတချို့ကုတ်တော ေရဲ့ပုံနဲ့မဲမဆွဲပါဘူးဆိုတဲ့အချက်မပါလို့လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကိုတည်ငြိမ်တဲ့ကျင်းပနိုင်ရေးကုန်းတော့ကွန်တက်ကိုလက်မှတ်ထိုးလိုက်နိုင်ကြဖို့ဘလောက်အရေးကြီးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကအာနာယပီခိုင်ဖြိုးအတိုက်ခံ NLD နဲ့ပါတီတချို့အချိန်ရှိလာလောက်ယူပြီးပါတီအားလုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့ကုန်းတော့ကွန်တက်ဟာမြန်မာအင်္ဂလိပ်စုစုပေါင်း64မျက်နှာရှိပြီးအဲ့ဒီထဲမှာခုလိုအချက်လက်မျိုးတွေပါဝင်ပါတယ
်4-1မဲဆွယ်စည်းဝေးကာလအတွင်းအခြားပါတီများအားအတရေဖြတ်ခြင်းပုတ်ခတ်ခြင်းမပြုရန်မဲဆွယ်စည်းဝေးမှုတွင်ဘာသာရေးနှင့်လူမျိုးရေးဆိုင်ရာခွဲခြားဆက်ဆံမှုပြုသောသုံးနှုန်းပြောဆိုမှုများမပြုရန်6-2မီဒီယာ1ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်ကာကြီးမီဒီယာလွတ်လပ်ခွင့်ကိုလေးစားရပါမည်ခါခွေရွေးကောက်ပွဲသတင်းယူနေကြသောသတင်းသမားများကိုနှောက်ယှက်ခြင်းပိတ်ပင်တားဆီးခြင်းချိန်ချောက်ခြင်းတိုက်ခိုက်ခြင်းများကိုမပြုလုပ်ရ။ဒါငယ်မိမိတို့မဟုတ်မိမိပါတီ၏မဲဆွယ်စည်းရုံးမှုများကိုမီဒီယာများ၌အသားပေးဖော်ပြရန်အတွက်သတင်းသမားများနှင့်မီဒီယာတိုက်များကိုတစိုးလက်ဆောင်ပေးခြင်းစည်းရုံးသိမ်းသွင်းခြင်းမပြုလုပ်ရ။နှစ်ဤချင်းဝက်ကိုလက်မှတ်ရေးထိုးသူများသည်မီဒီယာအသုံးပြုခွင့်ကိုအသာစီးရရှိရန်အတွက်၎င်းတို့၏ဩဇာအာဏာကိုအလွဲသုံးစားမပြုရဆိုတာမျိုးတွေပါဝင်ပါတယ်။အဲ့ဒီအချက်တွေကိုနိုင်ငံရေးပါတီတွေအားလုံးသဘောတူလက်မှတ်ထိုးတကယ်လဲလိုက်နာခဲ့ကြတဲ့အတွက်2015ရွေးကောက်ပွဲတည်တည်ငြိမ်ငြိမ်ရှိခဲ့တာပါအခု2020ရွေးကောက်ပွဲအတွက်ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ဆွစ်ဇာလန်တန်ယုံတို့ကကမကထာလို့ NLD ပြည်ခိုင်ဖြိုးနဲ့ပါတီ19ခုကကိုယ်စားလှယ်22ဦးအချိန်9လကျော်ညှိနှိုင်းရေးဆွဲပြီး Code of Conduct တစ်ခုကိုရခဲ့တာဖြစ်ပါတယ်ကျင်းဝင်ညှိနှိုင်းရေးဆွဲရာမှာပါတီတစ်ခုခုအုပ်စုတစ်ခုခုကသဘောမတူနိုင်တာတွေချန်လက်ထားပြီးအားလုံးသဘောတူတာတွေနဲ့ပဲရေးဆွဲထားခဲ့တာပါလက်ရှိ2020ရွေးကောက်ပွဲအတွက်ရေးဆွဲထားတဲ့ Code of Conduct တွေဟာ2015တုန်းကနဲ့တိတ်မကွာလှပဲ Facebook လိုလူမှုကွန်ရက်အသုံးပြုမဲဆွဲကိစ္စမျိုးတွေလောက်ပဲထပ်တိုးပါလာပါတယ
်ဘလို့ပဲဖြစ်ဖြစ်ပြည်ခိုင်ပြိုးနဲ့မဟာမိတ်ပါတီတချို့ကတော့သူတို့ကိုယ်တိုင်ပါဝင်ရေးဆွဲသဘောတူထားပြီးလဲဖြစ်တဲ့ကုတ်တော့ကွန်တက်ကိုလက်မှတ်မရေးထိုးဘူးလို့ဆိုတဲ့အခါကျင်းဝတ်တွေထဲမှာပါတဲ့အချက်တွေကိုသူတို့ပါတီတွေအနေနဲ့လိုက်နာမယ်မလိုက်နာဘူးမပြောနိုင်တဲ့အနေအထားရောက်သွားစေပါတယ်တကယ်လို့မလိုက်နာဘူးဆိုရင်ပါတီအချင်းချင်းစော်ကားပုတ်ခတ်မှုတွေဘာသာရေးလူမျိုးရေးခွဲခြားပြောဆိုစည်းရုံးမှုတွေမီဒီယာကိုမတော်အသုံးပြုမှုတွေအစရှိသဖြင့်ရှိလာနိုင်ပြီးရုပ်ကောက်ပွဲတည်တည်ငြိမ်ငြိမ်ကျင်းပနိုင်ရေးကိုလည်းထိခိုက်ကောင်းထိခိုက်လာနိုင်ပါတယ်တရောက်လာမဲ့2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရေးဆွဲထားတဲ့ကုတ်တော့ကွန်တက်လို့ခေါ်တဲ့ကျင်းဝတ်ဆိုင်ရာလိုက်နာသင့်တဲ့အချက်တွေကိုပြည်ခိုင်ပြိုးနဲ့ပါတီတချို့ကလက်မှတ်ရေးထိုးခြင်းမရှိတဲ့အခြေအနေအောက်မှာရွေးကောက်ပွဲကိုဒီငြိမ်ငြိမ်နဲ့ကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုယတိပြက်ကောက်ချက်ချလို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပ
ါ၈ရက်နေ့ဖြစ်ပါစေတော်ရရှင်များရှင်ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေ ပြီးတော့ဗီအိုအေမြန်မာပိုင်း လူမှုအဖွဲ့အတွက်လက်တွေ့ဘဝမှာတရောင်းတင်ရမှာအရေးကြီးပါသည်။သတင်းတွေတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါဆိုပြီးတော့ရေးလာပါတယ်ရှင်။လှိုင်းမင်းဆိုတဲ့တောင်းရှင်ကလည်းမလေးရှားမှာအခက်အခဲဖြစ်နေတဲ့မြန်မာလူမျိုးတွေအတွက်ရသမျှသတင်းတွေစုစည်းပြီးတော့တင်ပြပေးနေတဲ့ဗီဒီယိုကိုကျေးဇူးတင်ပါတယ်တဲ့။အလို့သမားဝင်ကြီးဌာနမှာအချိန်နဲ့တပြင်းညီသတင်းမှန်ပြန်ကြားပေးတဲ့မြန်မာလူသမားရေးရာ ပေါ်မှာကြားရမြင်ရကိုနာကပ်ပေးတဲ့မှာခုနောက်ဆုံးဖြစ်နေတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကချင်လက်ဝဲအကြောင်းပေါ်အွန်လိုင်းအင်စင်တယောက်ကိုဗစ် 19 ရောဂါကူးစက်တဲ့ဆိုပြီးတော့ Facebook မှာတင်ခဲ့လို့ကျမတို့ဗီဒီယိုကလည်းဒီတရင်ကိုဖောက်ပြပေးခဲ့ပါတယ်နော်ဒီတရင်ကနားဆင်ပြီးတော့ဒီဆူတောင်းပေးလာတဲ့သွားရှင်နဲ့အများကြားရှိပါတယ်ဟိုလွင်ဆိုတဲ့သွားရှင်လိုမျိုးပါသူရဲ့မှတ်ချက်လေးကိုဥမာပြရမယ်ဆိုရင်တော့အွန်လိုင်းအင်စင် ကချင်ပြည်နယ်ဖားကန်ဒေတာကကြောက်စိန်တူးဖော်ရင်နေမြေမှာမြေပြိုကျတဲ့ဖြစ်ရဖြစ်ပြီးတော့လူနှစ်ယောက်တေဆုံးခဲ့ရတာပါဒီလိုမျိုးဖြစ်ရတဲ့ဖြစ်တိုင်းမြန်မာနိုင်ငံမှာအလုပ်ကိုင်ခွင့်လန်းနေရှာပါလို့လူတွေကအသက်ဆုံးပြီးတော့အခုလိုမျိုးအနေနဲ့အရင်များတဲ့နေရာမှာအလုပ်လုပ်နေကြရတယ်ဆိုတော့ဝေဝံပြောဆိုမှုတွေလည်းစုစုညံ့ညံ့ထွက်တက်တာပါဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းတစ
ယ်ခုတော့ဗျာဖရဲတွေလည်းလမ်းဘေးတွန်ပြောင်းမှုတွေလည်းရွှေလီမြစ်ထဲတွန်ချခဲ့ရခေါ်ပြီးတွေကတော့ပြောမနေပါနဲ့တဲ့အရင်ပြုတ်ပါပြီလို့ရေးလာပါတယ်နိုင်ငံရေးအလောက်ကန်ရှားပေါင်းမှုနဲ့ဆင်းရဲမွဲတည်မှုကြောင့်ဒီလိုအဖြစ်ဆိုးမျိုးတွေနဲ့ကြုံကြရတာပါဆိုပြီးတော့ရေးလာရင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့မောင်ဖြူတောင်းဆိုတဲ့တော်ရရှင်ဖြစ်ပါတယ်
လောက်ကရှားပါမှုဆင်းရဲမွဲတည်မှုပေါ်မှာအခြေခံပါတယ်မလုပ်ရင်လည်းမိသားစုနဲ့ကိုယ့်အတွက်စောင့်ဝင်နေရင်အဆင်ပြေဘူးတကယ်တော့အန္တရာယ်ရှိတာသိသိကြီးနဲ့လုပ်နေကြတာပါကျွန်တော်ပြောချင်တာကအရင်တော့ကလည်းမကြမကြဖြစ်ဖူးတယ်အစိုးရလည်းတည်တယ်အလုံသမားတွေလည်းတည်တယ်နောက်ထပ်လည်းဖြစ်လာနိုင်တယ်လို့အစိုးရလည်းတည်ထားတယ်အလုံသမားတွေလည်းတည်ထားတယ်အများကြီးမပြောချင်တော့ပါဘူးတခြားနိုင်ငံတခုမှဆိုရင်ဒီလိုဖြစ်မှာမဟုတ်ဘူးတကယ်လို့ဖြစ်ခဲ့ရင်တော့မှဒီလိုမျိုးအစုလိုက်ပြုံလိုက်တည်ကြမှာမဟုတ်ပါဘူ
းဒီလိုဖြစ်ရမျိုးမြန်မာနိုင်ငံမလို့လူတွေပို့ပြီးတော့တည်ကြရတာပါဆိုပြီးဒီတော်ရရှင်မောင်ဖြူတောင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီဖောက်ကမြေပြုံမှုဖြစ်ဆိုးကြီးဖြစ်သွားပြီးတဲ့နောက်မှာတော့ Tomorrow VOE ကလည်းစနေညအချိန်ဝဲတစ်ခုတင်ဆက်ပေးခဲ့ပါရယ်နော်ဒီလူနေရဝင်းစင်တည်ဆုံးခဲ့ရတဲ့ဖောက်ကမြေပြုံမှုဖြစ်စဉ်မှာဘသူကတောင်းရင်ရှိပါလေနောက်ထပ်အကြောင်းတရားတွေကဘလို့ရှိလဲဆိုတာနဲ့ရေမစေးကြောက်လို့သားတွေရဲ့ဘဝဘေးကင်းလုံခြုံရေးဘာတွေလုပ်နိုင်လဲဆိုတာကိုစနေညကဆွေးနွေးတင်ဆက်ပေးခဲ့တာပါဒီဆွေးနွေးဝိုင်းကိုနားဆင်ပြီးတော့ကိုပိုင်သဘောထားအမြင်တွေကိုထုတ်ဖော်လာကြရဲ့စာတွေကိုဆက်ပြီးပြောပြပေးသွားခြင်းပါတယ်လူကားဆိုတဲ့သရရှင်ကတော့ဒီကိစ္စတွေကအရင်အစိုးရလောက်ခဲ့ပြီမဲ့လက်ရှိအစိုးရမှာအဓိကတာဝန်ရှိပါတယ်ဆိုတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါရင်အရင်အစိုးရရောင်းစားသွားတာပဲထားလိုက်ပါတော့တဲ့လက်ရှိအစိုးရကရောအဲ့ဒီလုပ်ငန်းခွင်တွေကအခုချိန်ထိအခွင့်မရဘူးလားအဲ့ဒါဆိုရင်အရင်အစိုးရတာဝန်ပဲလက်ရှိအစိုးရလက်ထက်မှာကြောက်စိမ့်လုပ်ငန်းတွေကနိုင်ငံတော်ဝင်ငွေရတယ်ဆိုရင်တော့လက်ရှိအစိုးရလည်းတာဝန်ရှိပါတယ်ကောင်းတာလုပ်ရင်တော့ငါတို့လုပ်တာတခုခုဖြစ်ရင်တော့အရင်အစိုးရအဆိုတာမျိုးလက်မခံပါဘူးဆိုပြီးတော့ဒီသရရှင်လူခါကသူ့ရဲ့အမြင်ကိုရေးသွားပါတယ်။ဘာနောင်ဆိုတဲ့သရရှင်ကလည်းအစိုးရမဖြစ်ခင်အတိုက်ခံဘွားကတော့ NLD ကအစိုးရဖြစ်တဲ့အခါမှာပြည်သူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးပါမယ်ဆိုပြီးပြောဆိုတက်လာပြီးတော့အခုပြည်သူအစိုးရဖြစ်လာတဲ့အခါမှာဖားကက်မှာရေမစေးကြောင့်ရှောက်ဖွေစားတောက်နေရတဲ့ဘဝသမားစင်းရဲသားတွေအစုလိုက်ပြုံးလိုက်တေဆုံသွားခဲ့ပါပြီ။ဘုသူ့မှာတာဝန်ရှိလဲဆိုရင်တော့အစိုးရတပ်တူတွင် ဝင်ကြီးကြောက်စိမ့်ပေါ်များကိုစီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်ပါရဲ့တဲ့ဒီတော်ရရှင်ဘာနောင်ဆိုတဲ့တော်ရရှင်ရေးလာတာပါအခုလိုမျိုးဒီဖြစ်ရဲ့ဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့မိကုံကိုဖြေလာရင်နောက်ထပ်တော်ရရှင်တယောက်ကတော့အစိုးရမှလည်းတာဝန်မရှိပါစစ်တပ်မှလည်းတာဝန်မရှိပါရဲတွေမှလည်းတာဝန်မရှိပါ KIA မှလည်းတာဝန်မရှိပါတခြားလက်နက်ခိုင်တွေမှလည်းတာဝန်မရှိပါကုမ္ပဏီမှလည်းတာဝန်မရှိပါတောင်မြေသားပြိုကျတဲ့အတွက်တောင်ဆောင်တဲ့နဲ့မိုးရွာချတဲ့တခြားမင်းသားတာဝန်ရှိပါတယ်ဆိုပြီးတော့မြန်မာနိုင်ငံမှာတာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်ပြီးတော့ခံကုန်းကိုရေးလာပါရဲ့ရှင်။ဒီလိုမျိုးမှတ်ချက်တွေရေးလာတဲ့အချိန်မှာဆိုင်းကွန်မင်းဆိုတဲ့တော်ရရှင်ကတော့
ဖက်ကတ်မှာမြေသားပုံခဏခဏပြူတော့ဆွေကဘာရီအာနဲ့ချက်တွေတွေ့ရလဲဆိုတော့ပကြခဏအနည်းရှိမှန်သူတည်ကြီးနဲ့အနည်းရှိနေမီဖြစ်ခြင်းညာကန့်တတ်ဖို့ဘူမိဗေဒတိုင်းတားရေးစစ်ဆေးဖွဲ့ဖွဲ့ပြီးတော့ကန့်တတ်နေမီဖြစ်မခြင်းညာထားနိုင်ဘူး။တရားမဝင်ဖြစ်စီတရားဝင်ဖြစ်စီတိကျမစီစစ်ပဲနဲ့လိုင်းကြီးယူလိုင်းစင်ချပါမစ်ထုတ်ပေးပြီးတော့လောက်ကတ်တွေကိုတက်တန်းတိုးခွင့်ပြုတယ်။သဘောတရားစကားတွေကိုနှီးပညာမှာပါပဲနဲ့လွတ်လွတ်စပယ်ဖြုံးတီးခွင့်ပြုတယ်။သဘောပေါဝင်ရင်ထင်းသေးရင်အမြင်မရှိဘူး။အနာဂတ်အတွက်လည်းအမျှော်မြင်မရှိဘူး။မတော်တဆဘေးတင်သစ်ဆုံးချိန်တွေမှာဂုံတိတ်ခါရှိရှိနိုင်ငံသားလူသားဖြစ်တဲ့တမိုးထားနိုင်မှုအားနေပါတယ်။သစ်ဆုံးသူဘသူဘဝဖြစ်တဲ့အကြောင်းရုပ်လောင်းမခွဲခြားပြနိုင်ဘူး။အလောင်းပန်ရှင်မိဘဆွေမျိုးတွေကိုမဆောင်ဘူး။အကြောင်းမကြားပြနိုင်ဘူး။အလင်းစလူတကြူဖြစ်ပါတယ်။နိုင်ငံတော်ဆင့်ကျင်ညာပြီးတော့ဝန်ထဲချောင်းတဝင်လွာအချိန်နဲ့တပြင်းညီမထုတ်ပြန်ခဲ့ဘူး။ကယ်ဆယ်ရေးလုပ်ငန်းစဉ်အတွက်အစီအမံတွေကိုအလင်းမြန်မချမှတ်ပေးနိုင်ဘူး။တည်ဆုံသူတွေရဲ့ကြံရှိတဲ့မိသားစုတွေအတွက်ပြန်လည်ထူထောင်ရေးနဲ့အားပေးနှိမ့်သိမ့်မှုတွေကိုလူသားစီဆောင်ရွက်မပေးနိုင်ဘူး။တရားရသူတွေရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်ကိုပြန်လည်မရေးဆွဲပေးနိုင်ပါဘူး
။ဒါကတော့ဆိုင်းကွန်မင်းဆိုတဲ့တော်ရရှင်ဖာကန်ကဒီမျိုးပုံစံပြိုကျတဲ့ဖြစ်ရဆိုခြင်းနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကိုသုံးသပ်ပြီးတော့ရေးလာတာဖြစ်ပါတယ်။တို့လိုမျိုးပဲတော်ရရှင်နေဒီမြန်မာနိုင်ငံကဖြစ်ပျက်နေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ခြင်းနဲ့ဆိုတော့ကျမတို့စီကိုစာရေးပြီးတော့ပို့နိုင်ပါရဲ့နော်ဒီဖာကန်နေပြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့တော်ရရှင်ရဲ့စာတွေကိုအခုအချိန်ရအောင်ဆက်ပြီးတော့ပြောပြပေးပါမယ်ခစ်တစ်ဆိုတဲ့တော်ရရှင်ကတော့ဖာကန်မှာမြေပြူရတဲ့ကိစ္စကဒီတိုင်းပြောနေပြနေလို့မရပါဘူးမြန်မာနိုင်ငံမှာအခြေခံကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှရမှာပါဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ
်ဒီလိုကြောင်းမြေလုပ်ငန်းလုပ်ကင်လာတာ2000ပြည့်နှစ်ကစပြီးရာသလောက်နေမနာညာမနာနိုင်ငံတော်နဲ့အကျိုးလူပန်းပြရာသမျှကြောက်စိန်ကောင်းမှန်သမျှကိုအစိုးရလက်ထက်မထည်ပဲသူတို့တခြားနေရာခြံဝန်းလက်နေရာတွေမှာဗဟုကုတ်မြေကြီးအုပ်ခိုးထားကြတာပါဒါကိုအစိုးရဘက်ကတည်တယ်လို့သိပေမဲ့ဒီလိုမလုပ်အောင်ထောက်ပြပြောဆိုဖို့25ရာခိုင်နှုန်း2000အခြေခံဖွဲ့စည်းပုံအနေထားကြလုံးဝမဖြစ်ပါဘူးအထူးလုပ်ပိုင်ခွင့်ရထားတဲ့ဥပိုင်နဲ့ဒီ25ရာခိုင်နှုန်းဒီလိုလုံနေတာကိုပြည်သူတွေဒီအတိုင်းလက်ပိုက်ကြည့်နေရတာတော်တော်ရုပ်ဆိုးပါတယ်ပြီးဆုံးဖို့လည်းအနေထားမရှိပါဘူးသူတို့ပဲစိတ်ကြိုက်တက်တန်းတူတယ်ဆိုတာဗဇက်ကပဲတူတာထင်ပါတယ်ဒါကြောင့်လဲဆိုတော့ဥပမာဖားကန့်ကြောက်လုတ်ကွက်နိုင်ငံတော်ကိုလုတ်ကွက်တရားတရားဝင်ပြထားတဲ့ဆိုတော့တကယ်တမ်းလုတ်ကွက်တစ်ထောင်လောက်ဖြစ်နေတာပါဥပမာစက်ကားတရားဝင်အစည်းတရားဆိုတော့လက်ရှိလုပ်နေတဲ့စက်ကားက1500လောက်ဖြစ်နေပါတယ်။ဒီလိုမတော်တရားလုပ်နေတာကိုပြောလို့မရမှန်းသိလို့မပြောဖြစ်တဲ့အစိုးရမှာအပြင်းမရှိတယ်လို့ပဲ။အရက်သားတွေကတရားလူလုပ်တိုင်ရင်လည်းတိုင်တဲ့လူပဲသိရင်သိသွားမယ်။ထောင်ကျရင်ကျမယ်။ဘာမှမထူပါဘူး။ဒါကြောင့်ဒီကိစ္စဖြေရှင်းနိုင်မှုနည်းလမ်းက2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်ပါမယ်။
ဒီဒေသမှာဖြစ်နေတဲ့ကိစ္စရပ်တွေကိုစနစ်တကျပြုပြင်မယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှအခြေခံကစပြီးပြင်ဆင်နိုင်ပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုရေးလာတာပါဒီဖြစ်ရဆိုကြီးကြောင့်အမန္တမဝန်းနေရပါတယ်ဆုံးမသွားတဲ့သူတွေကောင်းရမွန်ရဘဝရောက်ရှိကြပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်မြင့်ဆွေဆိုတဲ့သောရရှင်ပ
ါမြန်မာပြည်မှာအလို့လက်မယ်တွေကများတယ်အလို့ကမရှိဘူးဒီလို့ကဘသူကမှခိုင်းတာမဟုတ်ဘူးသူတို့မိသားစုအတွက်သူတို့အသက်ကိုစွန့်ပြီးတရားဝင်ဝင်မဝင်ဝင်ထမင်းတလို့အတွက်လှူစားနေကြရတာပါအန္တရာယ်ရှိလို့တားပြန်တော့လေလုံုံရေးအဖွဲ့နဲ့ပြဿနာဖြစ်တယ်ပြစ်တယ်ခတ်တယ်နှိမ်နှင်းရတယ်ဒါလည်းမနိုင်ဘူးမနိုင်လို့လှူတားပြန်တော့အန္တရာယ်ဖြစ်ပြီးတေးကြပြန်ရောမရှိလို့ဆင်းရဲလို့အသက်ရင်ပြီးရှာဖွေစားတောက်နေကြလို့တေးကြအဓိကတော့တိုင်းပြည်မှာဆင်းရဲတဲ့ပြည်သူတွေကအများစုတာဝန်ရှိသူတွေကစီမံခန့်ခွဲမှုဆင်းရဲလက်နက်ကင်အဖွဲ့အစည်းတွေကမှုလို့ပေါက်တမတော်ကနှင်းနှင်းရပြန်စစ်သုံးစည်းတွေကတက်တိုင်းပြည်ကထပ်ဆင်းရဲလူတစုကသာချမ်းသာအောက်ခြေပြည်သူလူကဆင်းရဲကြအန္တရာယ်ရှိကြတေးကြပြန်တောင်ဝန်ရှိသူအဆက်ဆက်တေးချမကင်တွင်နိုင်ပဲတိုင်ပတ်နေကြတာအမှန်ပါပဲမိသားစုအတွက်အသက်စည်သေးသွားကြသူတွေကိုမိသားစုတွေနဲ့အတူထပ်တူဝန်းနေရပါလေဗျာကောင်းရမွန်ရဘဝတွေကိုရောက်ရှိကြပါစေ
မ မြန်မာနိုင်ငံမှာအလုပ်ကိုင်ခွင့်လည်းမရှိအလုပ်လည်းမဲ့ပြဿနာကြောင့်လူတွေကအသက်ကိုဆုံပြတည်တည်တောက်ကိုသွားပြီးအလုပ်လုပ်နေကြရတာဖြစ်ပါတယ်။တိုင်းပြည်ရဲ့စီးရဲမှုပြဿနာကိုအစိုးရဖြေရှင်းပြီးတော့မှဒီလိုကိစ္စမျိုးတွေကြေလည်နိုင်မှာမယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်။ သောရရှင်နေဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြီးတော့ရေးလာကြတဲ့စာရီကတော့အများကြီးရှိပါတယ်နော်အချိန်အကန့်အသတ်ရှိတာမလို့ဒီထက်ကတချို့ကိုပဲကောင်းလို့ပြီးတော့ဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်ကျမတို့တွေဒီတစ်ပတ်တော့သောရရှင်နေရေးလာတဲ့စာရီကိုဒီမှာရက်ချင်ပါတယ်တိတ်ချစ်သောရရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင် ခုတော့တင်းချစ်တဲ့သောရရှင်တွေအတွက်ဗီဒီယိုကနေပြမြစ်တာဒီလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဖြူဖြူကြောက်တဲ့တီဆိုထားတဲ့နှဲ့စားလိုက်ဆိုတဲ့သချင်းလေးကိုတော့သောရရှင်နေအားလုံးနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ ဆိုထားတဲ့ခေစားလိုက်ဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရင်ဖွင့်စာရီနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နား တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင
်အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံမှာ6000နှစ်ဖက်မရှိတဲ့၅နှစ်သားကောင်လေးတယောက်ဟာသူ့ကိုကူတာပေးခဲ့တဲ့ဆေးရုံအတွက်အလှငွေပေါင်းတသန်းရှာပေးခဲ့ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့ကအော်ပရာပြဇက်ရုံကြီးတစ်ခုမှာတစ်ပင်တွေကိုတီးမှုန့်ဖျော်ဖြေခဲ့ပါတယ်။ဒီလိုကဘာတလားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူဖေးတို့ကတင်ဆက်ထားပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတဲ့ကာလအတွင်းအသိပညာရှင်တွေခက်ခဲကြဲကြဲရုန်းကန်နေကြရတဲ့ဆိုတာကိုပြသတဲ့အနေနဲ့ဆွစ်ဇာလန်ကျွမ်းသားအသိပညာရှင်ဖရက်ဒီနော့ခါအမြင့်မီတာ3000မှာမျက်စိမှိတ်ပြီးဂျိုဒန်လန်လျှောက်ပြခဲ့တယ်လို့ကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။သူ့ရဲ့ဖြောပြမှုအတွင်းမှာနော့ခါစံချိန်3ချိန်ချိုးခဲ့တယ်လို့ဒီပွဲကိုစီစဉ်သူ Swiss Glacier 3000အဖွဲ့ကပြောပါတယ်။နော့ခါ39.1 degree ထက်ပိုဆောင်းနေတဲ့ကျိုးပေါ်မှာမီတာ40လောက်ကိုဘာသာကိုထိမ့်ပြနိုင်ခဲ့တာဖြစ်တယ်လို့မီတာ368အကွာဝေးကိုလည်းကျိုးပေါ်မှာစပိန်စီပြခဲ့ပါတယ်။ဒါ့အပြင်မီတာ150ကျော်အကွာဝေးကိုလည်းမျက်လုံးပိတ်ပြီးကျိုးပေါ်မှာပဲလမ်းလျှောက်ပြခဲ့ရပါ။တခြားကျွမ်းသားဥပညာရှင်တွေလည်းပါဝင်ပျော်ပြခဲ့ကြပြီး
အမြင့်မီတာနေရာအချက်ကကေဘယ်ကားအောက်မှာဂျိုဒန်ဆွဲဖြော်ပြီးခဲ့တယ်။ဒေးဗစ်မစ်လတ်လည်းပါဝင်ခဲ့တယ်လို့အီတလီတိုင်ဖက်ကအလှမယ်ရှေအီလာနီကိုလိုဒီလည်းအမြင့်မီတာ၃နောက်မှာတိုင်ဖက်ကပြခဲ့ပါတယ်။တစ်ဖက်မှာအလီဆွဲတာပြီး၄ဟက်လိုလဲနေတဲ့တန်တကာထဲမှာလမ်းလျှောက်ပြတဲ့ပညာရှင်နဲ့ပါဝင်ခဲ့ပါတယ်။နောက်ကတော့နောက်ထပ်ဖြော်ပြီးဝဲတစ်ခုအတွက်စဉ်းစားနေပြီးတ
ထပ်မရှိတဲ့၅နှစ်သားကောင်လေးတယောက်ဟာသူ့အသက်ကိုကယ်တင်ခဲ့တဲ့လန်ဒန်ကဆေးရုံတစ်ခုအတွက်အလူငွေပေါင်သန်းရန်ပုံငွေချပေးခဲ့ပါတယ်၅နှစ်သားကလေးတိုနီဟက်ဂျွဲဟာခြေတုနှစ်ဖက်နဲ့30ကီလိုမီတာအကွာအဝေးကိုလမ်းလျှောက်ပြခဲ့တာပါဟက်ဂျွဲဟာသူ့ကိုမွေးဖွားပေးခဲ့တဲ့မိဘတွေကနှိပ်စက်ခဲ့တဲ့အတွက်အခုလိုခြေထောက်နှစ်ဖက်လုံးကိုဖြတ်လိုက်ရတာဖြစ်ပါတယ်အစပိုင်းတော့ကတော့ဒီခြေထောက်အတူနှစ်ဖက်နဲ့လမ်းလျှောက်ဖို့ကိုတော့အတော်လေးကျင့်ယူရပါတယ်လို့ငွေစားအမေဖြစ်သူပေါ်လာဟက်ချက်ကပြောပါတယ
်။အီတလီနိုင်ငံကသိကြတာကညာရှင်တွေကလည်းကိုနာကက်ယောဂါကြောင့်တဝါလာကန့်သက်ခံထားရတဲ့သူတွေအတွက်လီဘော်ကနေဖျော်ယူပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အီတလီနိုင်ငံမြောက်ပိုင်းကရေကန်ဘေးနားကမြို့မှာကျင်းပတဲ့ဒီပွဲမှာလီလေးစည်းပေါ်မှာတူရီယာပစ္စည်းတွေနဲ့အတန်ချက်ဆက်ပြေကျင်းပြီးကျင်းပခဲ့ကြတာပါ။ကမ်းပေါ်မှာနားထောင်နေသူတွေကလည်းကိုရာကက်ယောဂါအကြောင်းလိုက်နိုင်ရမယ့်စည်းကမ်းတွေဖြစ်တဲ့တရားနဲ့တရားခက်ခွာခွာနေပြီးနှာခေါင်းစည်းတွေကိုလည်းတတ်ထားကြပါတယ်။တချို့အားပေးတဲ့သူတွေကတော့လီကလေးတွေဘောကနေနားဆင်ကြပါတယ်။အီတလီမှာဇွန်လ15ရက်နေ့ကတည်းကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးကြတာဖြစ်ပြီးလူတွေခက်ခွာခွာနေဖို့စည်းကမ်းတွေကတော့ပြန်နေပါသေးတယ်။
စပိန်နိုင်ငံဘာစီလိုနာမြို့မှာတော့ကိုရိုနာကပ်ရောဂါကိုကျော်လွန်တဲ့ရာသီအဆအနေနဲ့လူစီအော်ပရာပြဇာတ်ရုံကြီးမှာသစ်ပင်ပေါင်း 2,300 နီးပါးကိုစီးမုပ်ဖျော်ဖြေခဲ့ပါတယ်။ပရိသတ်ထိုင်ကုန်တွေအပေါ်မှာပန်းအိုးနဲ့စိုက်တဲ့သစ်ပင်ပေါင်း 2,292 ပင်ကိုပရိသတ်အဖြစ်နဲ့ဖျော်ဖြေခဲ့တာပါ။အီတလီတေးရေးဆရာဂျီယာကိုမိုပူစီနီရေးဆက်တဲ့ဂန်နမားဆိုတဲ့တေးသချင်းကိုဖျော်ဖြေခဲ့တာဖြစ်ပြီးလူတွေလိုသစ်ပင်တွေကိုခက်ခွာခွာမချားထားခဲ့ပါဘူးအပင်တွေကိုလည်းကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပြောပြဖို့လိုမယ်လို့ထင်တဲ့အတွက်အခုလိုစီစဉ်ခဲ့တာဖြစ်ကြောင်းဒီပွဲကိုစီစဉ်တီးမုတ်ခဲ့တဲ့အမှုပညာရှင်တဦးကပြောပါတယ်အဲ့ဒီနောက်မှာတော့ကိုရိုနာကပ်ဘေးအန္တရာယ်ကြောင့်နေရောဂါကူးစက်သူတွေကိုရှေ့တန်းကကူးတာပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေကိုဒီအပင်တွေလက်ဆောင်အဖြစ်ပေးခဲ့ပါတယ်
ဒီယောဂဆိုင်ရာအရေးပေါ်ခြေလေးတတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါလိမ့်ရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ခဲ့တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့အခုချိန်ထိဒီကမ္ဘာလုံးမှာသေဆုံးသူပေါင်းအနည်းဆုံး 9,300 ကျော်ရှိနေပြီဖြစ်တယ်လို့ AFP သတင်းဌာနကတရားဝင်စုဆောင်းရရှိတဲ့စာရင်းတွေမှာဖော်ပြပါတယ်။နိုင်ငံပေါင်း169နိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့လူနာ 13,300 ကျော်ရှိနေပါပြီ။အဲ့ဒီထဲကမှပြန်လည်သက်သာသူ 6,000 နီးပါးရှိပါတယ်နော်။ကမ္ဘာစတုထောက်မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာကိုဗစ်လူနာသစ်တွေတိတိတသာထပ်တိုးလာပြီးတနင်္ဂနွေနေ့တရက်ထဲမှာကူးစက်မှုအသက်25,000နီးပါးရှိပြီးသေဆုံးသူ610ကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဌာနကပြောပါရယ်အခုဆိုရင်အိန္ဒိယဟာကမ္ဘာမှာကိုဗစ်လူနာတတိယအများဆုံးရုရှားနိုင်ငံကိုတောင်ကျော်တက်လူနီးပါးဖြစ်လာနေပါပြီခင်ဗျာဗီဒီယိုနိုင်ငံရဲ့မိုဘိုင်းဖုန်း 5G network လုပ်ငန်းမှာတရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ပူးတွဲလုပ်နေတဲ့အစီအစဉ်ကိုအဆုံးသတ်တော့မဲ့အခြေအနေမှာရှိနေပါတယ်ဒီလိုရဟာဗီတိန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအခြေအနေကိုပုံမဆိုးရစေပြီးနောက်ပြန်လှည့်တဲ့မူဝါဒဖြစ်ပေမဲ့လည်းအမေရိကန်အစိုးရနဲ့တာဝန်ရှိသူတွေကတော့ဒီအပေါ်မှာစိတ်ကျဉ်းနှံမှုရှိကြမှာပဲလို့ဗီတိန်မီဒီယာတွေကရေးနေကြတာပါတရုတ်ဝါဝေးကုမ္ပဏီရဲ့ဂျားဖြတ်ခိုးနှားထောင်တဲ့အန်ဒီရရှိနေတာကြောင့်ဖြစ်ကြောင်းဗီတိန်နိုင်ငံတို့ Sunday Telegraph သတင်းစာကရေးပါတယ်ကိုဗစ်ကာယောဂါကာလကူးစက်မှုအရေးပေါ်အခြေအနေတွေကြောင့်ဗီအိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံနဲ့ပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်သရရှင်ပေါင်းတိဒါမောပန်းပြည်ပြီးကာယောဂဘေးကကင်းဝေးကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.